Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့ညပိုင်း 9:20 နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.55 နဲ့လိုင်းလမီတာ190ရောကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါသောတာရှင်များရှင်အစ္စလာမ်ရဲ့ဆွန်ရောက် ISIS တို့ကိုချေမှုန်းရေးအရှိန်မြှင့်ဖို့လိုအပ်တယ်ဆိုတာကိုအမေရိကန်သမ္မတအိုဘားမားကပြောဆိုထားပါတယ်။အကြမ်းဖက်အဖွဲ့တွေကိုအားပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့အစ္စလာမ်အစွန်းရောက်တဲ့အုပ်ကိုဂျာမနီမှာဖမ်းဆီးလိုက်ပါတယ်။အီရန်နိုင်ငံတွင်းကကုလသမဂ္ဂရဲ့နျူကလ িয়ার စုံစမ်းစစ်ဆေးမှုတွေကိုဒီကနေ့မှတရားဝင်ပိတ်ပစ်လိုက်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လေးဦးနဲ့အတူတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးဒုတိယနေ့မှာသဘောတူညီမှုတွေရလိုက်တဲ့ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီဆုံးဖြတ်ချက်ကတော့ဒီဘူကကျွန်တော်တို့ဆုံးဖြတ်ချက်ကတော့ဒီအစုစုပြင်ရနေပြီးတော့သဘောတူညီချက်ကိုရှိရမယ်။ပြီးတော့အစုအလုံးနဲ့ဒီသဘောတူညီချက်နဲ့
မြန်မာငြိမ်းချမ်းရေးစင်တာအကြီးအကဲဦးလာမောင်ရွှေပါရှင်အပြည့်စုံကိုမကြခင်တင်ပြတော်မှာပါဒါအပြင်ပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြလို့ဖန်ဆီးခံထားရတဲ့တပိတ်မောက်ကျောင်းသား9ယောက်တို့ရဲ့ကျန်းမာရေးအခြေအနေဆိုးလာလို့ဆေးရုံပို့လိုက်ရတဲ့တဲ့တင်ဖက်ကန်ဒေတာဖက်မှာနောက်ထပ်မြေစာပုံပြိုကျတဲ့တဲ့တင်တွေကိုတင်ပြတော်မှာဖြစ်တယ်လို့နေ့တကူအကျိုးသချင်းလက်ဆောင်ကိုလည်းထုတ်လွှင့်ပေးတော်မှာပါဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူသက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားရဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုမတ်သိငိထိုင်တဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါအောင်ရှင
်အစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကိုအရှိန်မြှင့်ချိန်မုံဖို့လိုအပ်ချက်နဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကစစ်သွေးကြွတွေကိုကူညီတိုက်ခိုက်ပေးဖို့အတွက်နောက်ထပ်ညွန်ပေါင်းအဖွဲ့တွေထပ်တိုးရရှိရေးအမေရိကန်ပြည်ထောင်စုကနှီးလန်းရှာနေတယ်လို့သမ္မတဥပမာကစစ်တပ်ကိုထတ်လောင်းပြောဆိုထားတဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာကပြောပါတယ်။အစွန်းရောက် ISIL တို့ကိုဖော်ထုတ်ပြီးအရှိန်အဟုန်မြင့်ချေမှုန်းနိုင်မှုအတွက်ဖြစ်နိုင်ခြေရှိတဲ့နီလန်အားလုံးနဲ့ဆောင်ရွက်ရမှာဖြစ်တယ်လို့ဝင်ကြီးကာတာကပြောပါတယ်။စစ်သွေးကြွတွေကိုချေမှုန်းရေးကိစ္စတွေမှာတိုးမြင့်ထောက်ပံ့ရေးအတွက်ဆွေးနွေးဖို့တူရကီနိုင်ငံကိုမထွက်ခွာခင်မှာဝင်ကြီးကာတာကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။တူရကီဘက်ကအစ္စရလစ်လေတပ်အခြေစိုက်စခန်းကိုအသုံးပြုခွင့်ပေးတာဟာတိတ်ကိုအရေးပါတဲ့အကူအညီဖြစ်ပေမဲ့ကျွန်တော်တို့တပ်တွေအပါအဝင်တခြားညွန်ပေါင်းတပ်ဖွဲ့တွေကိုကူညီထောက်ပံ့ပေးနေတယ်လို့နောက်ထပ်တိုးမြှင့်လှုံ့ဆော်ပေးဖို့လည်းလိုအပ်ပါတယ်။တူရကီတပ်ဖွဲ့တွေကိုလေကြောင်းနဲ့မြေပြင်တိုက်ခိုက်ရေးမှာတင့်တော်တယ်လို့ပါဝင်စေချင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကာတာကပြောဆိုခဲ့ပါတယ်။အမေရိကန်တပ်မှုတွေဟာမဟာဗျူဟာနီးဗျူဟာအစ်တွေနဲ့ချင်းကပ်လှုံ့ဆော်နေတယ်လို့ညွန်ပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေပိုပြီးခိုင်မာအကောက်လာဖို့ကိုလည်းဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကထပ်လောင်းပြောဆိုခဲ့ပါတယ်ရှင်။
ကျမ်းပတ်ဝါရတိုက်ဖြတ်ရေးအတွက်အစ္စလာမ်စီးရင်မဟာမိတ်ဖွဲ့လို့အမည်ပေးထားတဲ့နိုင်ငံပေါင်း34နိုင်ငံပါဝင်မဲ့ညွန်ပေါင်းအဖွဲ့တခုဖွဲ့စည်းလိုက်ကြောင်းဆော်ဒီအာရေဗျနိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။နိုင်ငံပိုင်းဆော်ဒီပရက်စ်အေဂျင်စီကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အစီအစဉ်အသစ်မှာစစ်စင်ရေးကိုညှိနှိုင်းဆောင်ရွက်ဖို့ရီယတ်မြို့တော်မှာကုကဲရေးဌာနထားရှိကိစ္စလည်းထည့်သွင်းထားတဲ့အကြောင်းဖော်ပြထားပါတယ်။ကျမ်းပတ်ဝါရဟာလူကုန်ဒိတ်ကနဲ့အခွင့်အရေးတွေအထူးသဖြင့်အသက်ရှင်နေထိုင်ခွင့်နဲ့ဘေးကင်းလုံခြုံစွာနေထိုင်ခွင့်တွေကိုအပြင်းထန်ချိုးဖောက်တဲ့လူရဖြစ်တယ်လို့ဖောက်ပြန်တဲ့လူရဖြစ်တဲ့အကြမ်းဖက်ဝါဒကိုဘလို့အကြောင်းနဲ့မှကျူးလွန်ခွင့်မရှိဘူးလို့လည်းကြေညာချက်ကဖော်ပြခဲ့တာပါ။ဆော်ဒီနိုင်ငံရဲ့အင်ရှိဆန်မင်းသားကာဝဲဝင်ကြီးမိုဟာမက်ဘင်ဆယ်မန်ကတော့အကြမ်းဖက်အုပ်စုတစ်ခုရဲ့အပေါ်မှာအာရုံစိုက်ဖြစ်ရှင်းတော့မှာမဟုတ်ဘူးလို့လည်းဒင်းစာရှင်းလင်းမှုအတွင်ပြောကြားသွားပါတယ်။ဆီးရီးယားနဲ့အီရန်နိုင်ငံတွေမှာအဲစစ်သွေးကြွရတဲ့အနေနဲ့ရေဆန်နေရတယ်လို့အာဖရိကအရှေ့လေပိုင်းနဲ့အာရှဒေသတွေမှာလည်းအကြမ်းဖက်ဝါဒကိုတိုက်ဖြတ်ဖို့လူနေရာကြောင့်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။
အမေရိကန်နိုင်ငံဆိုင်ဝင်ကြီးဂျွန်ကယ်ရီကဘုံသဘောတူညီချက်တချို့ရရှိမယ်လို့မျှော်လင့်ကြောင်းပြောဆိုထားတဲ့ဆွေးနွေးပွဲကိုဒီကနေ့မှာပဲရုရှားနိုင်ငံဆိုင်ဝင်ကြီးဆာဂေးလာဗရော့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဝင်ကြီးနှုတ်တို့ရဲ့ရုရှားနိုင်ငံမော်စကိုမြို့တော်ကတွေ့ဆုံဆွေးနွေးပွဲမှာတော့ဆီးရီးယားပဋိပက္ခအစ္စလာမ်ရဲ့အစွန်းရောက် ISIS နဲ့ယူကရိန်းမငြိမ်မသက်မှုတွေကအဓိကအကြောင်းအရာတွေအဖြစ်ဆွေးနွေးကြမယ်လို့လည်းသူတို့ကပြောဆိုထားပါတယ်။အခုအမေရိကန်နိုင်ငံဆိုင်ဝင်ကြီးကယ်ရီရဲ့ရုရှားခီးစင်ဟာဒီနေ့အတွင်းဒုတိယမြောက်ခီးစဉ်လည်းဖြစ်ပါတယ်။မတူညီမှုတွေ၊ကွဲပြားမှုတွေရှိပေမဲ့လည်းအကြောင်းအရာတစ်ခုချင်းအပေါ်မှာထိထိရောက်ရောက်ဆောင်ရွက်နိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်အပေါ်ဆွေးနွေးမှုတွေမှာရုရှားဘက်ကထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ယူကရိန်းပြန်လည်ထူထောင်ရေးအမေရိကန်ပြည်ထောင်စုဘက်ကဘလို့အထောက်ကူပေးနိုင်လဲဆိုတဲ့အပေါ်အမေရိကန်သမ္မတဘရက်ကိုဘာမာနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့က ကနဦးစတင်ဆွေးနွေးထားတဲ့အပေါ်မှာဆက်ပြီးတော့ဆွေးနွေးကျင်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလာပရော့ကစကားပြန်ကနေတဆင့်ပြောဆိုထားပါတယ်။ဝန်ကြီးကယ်ရီဟာမနေ့တနင်္လာနေ့နှောင်းပိုင်းကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာပြင်သစ်ဦးဆောင်တဲ့ဆီးရီးယားနဲ့အစ္စလာမ်မြေအစွန်းရောက် ISIS တို့အရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်ရုရှားနိုင်ငံမော်စကိုမြို့တော်ကိုထွက်ခွာခဲ့တာဖြစ်ပါတယ်ရှင်။
ပြပကျန်းဖက်ဖွဲ့စည်းတစ်ခုကိုအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂျာမနီနိုင်ငံမှာထင်ရှားဆုံးအစ္စလမ်အစွန်းရောက်တွေကတူးကိုအာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်။အဲစစ်သွေးကြွတွေနဲ့ဆက်နွယ်မှုရှိတဲ့စီးပွားအခြေဆိုင်ဂျိုင်းစ်အယ်မူဟာဂျီရင်ဝါအန်ဆွာ JAMW အဖွဲ့ကိုအားပေးကူညီခဲ့တဲ့အမှုလင်းမှုနဲ့အသက်35နှစ်အရွယ်ဆလာဖက်စွမ်လောကိုဖမ်းဆီးလိုက်တဲ့အကြောင်းဂျာမနီစူးအရှင်တွေဒီနေ့မှပဲကြေညာလိုက်တာပါ။ဖမ်းဆီးခံရသူဟာစစ်သွေးကြွအဖွဲ့အတွက်တက်ခိုက်ရေးသမားတွေစုဆောင်းပေးနေပြီးမူချင်းနဲ့လိုအပ်တဲ့အကူအညီတွေပေးနေတယ်လို့လည်းတင်ပြရှိနေတာဖြစ်ပါတယ်။အစ္စလမ်ဘာသာကိုပြောင်းလဲကိုးကွယ်ခဲ့သူတူးဖြစ်တဲ့လောဟာဆိုရင်တော့ရှီယာရဲတပ်ဖွဲ့ရှရီးယားရဲတပ်ဖွဲ့လို့အမည်ပေးထားတဲ့အဖွဲ့တစ်ဖွဲ့ကိုဂျာမနီနိုင်ငံဝူပါတန်မြို့မှာပြီးခဲ့တဲ့နှစ်ထဲဖွဲ့စည်းခဲ့ရတာကလူသိများထင်ရှားလာသူဖြစ်ပါတယ်။ရှရီးယားရဲတပ်ဖွဲ့လို့ရေးသားထားတဲ့လေမွန်ရောင်ဂျက်ကက်အင်ဂျင်တွေနဲ့အဖွဲ့ဝင်တွေကတော့လမ်းတွေမှာကင်းလက်ပြီး necklace တွေမှာတောက်တာစားတာလောင်းကစားတာတိတ်ခိတာနားထောင်တာတွေမလုပ်ဖို့အစ္စလမ်ဥတွေနဲ့အညီကြင့်ကြံနေထိုင်အောင်တောင်းဆိုခဲ့ကြတာပါ။ဟိုပတ်တမျိုးတရားရုံးကတော့ဒီလူတွေကိုအရေးမြူဖို့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲဆုံးဖြတ်ခဲ့တဲ့အတွက်နိုင်ငံအနှံ့အခြေတင်ဆွေးနွေးမှုတွေလည်းပေါ်ပေါက်ခဲ့ရပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 988နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အီရန်နိုင်ငံကနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့လှုံ့ဆော်နေပါတယ်ဆိုပြီးဆယ်စုနှစ်တခုကြာကြာစုံစမ်းစစ်ဆေးမှုတွေလုပ်နေခဲ့တာကိုကုလသမဂ္ဂအမှုမျိုးစွမ်းအင်အေဂျင်စီကဒီကနေ့တရားဝင်ပိတ်ပစ်လိုက်ဖို့ရှိပါတယ်။နိုင်ငံတကာအမှုမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲယူကီယာအာမန်နိုကအီရန်နျူကလ িয়ার အရေးအပေါ်သူ့ရဲ့စုံစမ်းစစ်ဆေးမှုနောက်ဆုံးအစီရင်ခံစာကိုဗဟုအဖွဲ့ထံတင်သွင်းလိုက်ပြီးအီရန်နိုင်ငံဟာနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့လုပ်ခဲ့မလုပ်ခဲ့ဆိုတာသူ့ရဲ့အစီရင်ခံစာမှာရှင်းရှင်းလင်းလင်းပြောထားတယ်လို့ဆိုပါတယ်။များသောအားဖြင့်2003ခုနှစ်မတိုင်ခင်မှာလက်နက်ထုတ်လုပ်ဖို့လှုံ့ဆော်တဲ့လုပ်ငန်းတွေအများကြီးလုပ်ခဲ့တယ်လို့သူ့ရဲ့အစီရင်ခံစာမှာညှိကုံးချုပ်ထားပါတယ်။သူတို့ရဲ့ဆောင်ရွက်ချက်တွေဟာလက်တွေအကောင့်ထဲပေါ်လှုံ့ဆော်လာနိုင်တဲ့အခြေအနေမျိုးထိမရောက်ဘဲစမ်းသပ်လေ့လာမှုအဆင့်မှာပဲရှိခဲ့တယ်လို့လည်းသူကထပ်လောင်းပြောပါတယ်။နည်းပညာပိုင်းမှာအခြေအနေတစ်ခုရောက်အောင်လုပ်နိုင်ခဲ့တာတွေ့ရတယ်လို့လည်းသူကပြောပါတယ်။ IAEA ရဲ့ဗဟုအဖွဲ့အစည်းအဝေးအပြီးမှာတော့ IAEA အကြီးအကဲကသတင်းတောက်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုမယ်လို့လည်းခန့်မှန်းရပါတယ်။အီရန်နိုင်ငံဘက်ကလည်းသူ့ရဲ့နျူကလ িয়ার အစည်းအဝေးတွေဟာနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ဥတီလှုပ်ဆောင်နေတာမဟုတ်ဘဲငြိမ်းချမ်းတဲ့ရွယ်ချက်နဲ့ဆောင်ရွက်နေတာဖြစ်တယ်လို့ဒီဇိုင်းမှတ်မှတ်ခုခံပြောဆိုထားတာဖြစ်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার ဆက်ယုံနေရအတော်များများကိုတေချာဝင်ရောက်စစ်ဆေးခွင့်မပေးဘူးဆိုပြီး IAEA ဘက်ကအကြိမ်ကြိမ်ပြောဆိုထားတဲ့ကိစ္စအပါအဝင်အီရန်နျူကလ িয়ার အရေးကာလရှည်စုံစမ်းစစ်ဆေးမှုအတွင်းရှင်းလင်းမှုမရှိသေးတာတွေကိုဖြေရှင်းဆောင်ရွက်ရေးဇူလိုင်လအတွင်းသဘောတူညီခဲ့တဲ့လုပ်ငန်းလမ်းပြမြေပုံရဲ့တစ်စိတ်တစ်ပိုင်းအဖြစ်နဲ့ဒီအစီရင်ခံစာကိုထုတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကနျူကလ িয়ার စမ်းသပ်မှုတွေကိုလျှော့ချပြီးအပြန်အလှန်အပြင်းတန်းခံပိတ်ဆို့မှုတချို့ကိုဖြေလျှော့ပေးမဲ့သဘောတူညီချက်ကိုအီရန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့ရရှိထားတာလည်းဖြစ်ပါတယ
်။ယမန်နိုင်ငံအချက်တဲတွေရရှိဖြစ်တဲ့ရရှိနိုင်ရေးဂျိုးပန်းတဲ့အနေနဲ့ဆစ်ဇလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကငင်းချင်ဆွေးနွေးပွဲဒီကနေ့စတင်ကျင်းပနေပါတယ်။ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ကတော့တိုက်ခိုက်မှုတွေအပြီးတိုင်အဆုံးသတ်ဖို့နဲ့ငင်းချင်စနစ်တကျနိုင်ငံရေးအရာအတွင်ကူးပြောင်းနိုင်အောင်လမ်းခင်းပေးဖို့ရည်ရွယ်ထားကြောင်းပြောဆိုလိုက်တယ်လို့တရင်တစ်ပတ်ကြာပြစ်ခတ်ရစရေးစတင်ကြောင်းကြေညာလိုက်ပါတယ်။ရရှိခံမဲ့ငင်းချင်အတွက်ဒီကနေ့စတင်လိုက်တဲ့ပြစ်ခတ်ရစရေးဟာမရှိမဖြစ်အရေးကြီးတယ်လို့လည်းကြေညာချက်မှာပြောဆိုခဲ့တာပါ။ယမန်သမ္မတအဗ်ဒယ်ရာဘူမန်ဆော်ဟာဒီနဲ့အီရန်နိုင်ငံကကျောင်းနောက်ခံပေးထားတဲ့ဟူတီတပုံတွေကြားလက်နက်ကင်ပြစ်ခတ်တွေကြောင့်ပြီးခဲ့တဲ့နှစ်နောင်မန်ကဆက်လို့ခံမှန်းကြီးလူပေါင်း 9,900 လောက်သေဆုံးခဲ့ပြီးဖြစ်ပါတယ်။တက္ကသိုလ်မှုတွေရစရေးကိုဟူတီတပုံတွေဘက်ကလိုက်နာမှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အပြစ်ကရစေးတရားဝင်မဖြစ်ခင်ဒီကနေ့မွန်လွယ်ပိုင်းအထိကတော့အပြန်အလှန်တက်ခတ်မှုတွေဆက်လက်ဖြစ်ပွားခဲ့တယ်လို့ယမန်သမ္မတဟာဒီကိုကျွန်တော်နောက်ခံပေးထားတဲ့ Saudi Arabia နိုင်ငံကဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကလည်းလေကြောင်းကနေဆက်လက်ထိုးစစ်ဆင်နေတာပါ။
မ မြန်မာနိုင်ငံမှာဘေးဆိုင်ပြိုမှုဟာ30%တိုက်တက်နေပြီမဲ့နောက်တက်လာမဲ့အစိုးရအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်လိမ့်မယ်လို့ကုလသမဂ္ဂမှုရေးစေဝါနဲ့ရာဇဝမှုတိုက်ဖျက်ရေးဌာန UNODC ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတချို့နေရာတွေမှာမူရစ်စေဝါစိုက်ပျိုးထုတ်လုပ်ရောင်းဝယ်မှုကအဓိကစီးပွားရေးလိုဖြစ်နေတာကြောင့်ဒီကိစ္စကိုဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်အတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်ပါတယ်ဒီပြဿနာတွေကိုနေချင်းညာချင်းဖြေရှင်းလို့မရပါဘူးလို့ UNODC ရဲ့ရှေ့တောင်အာရှနဲ့ Pacific ရေးရာအကြီးအကဲ Jeremy Douglas ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးခန်းစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆိုရင်ဘေးဆိုင်ပျိုးမှု1400ခန့်လုံးလာနေတယ်လို့လည်းပြောခဲ့ပါတယ်။ဘိန်းထုတ်လုပ်မှုတိုးလာသလိုမြန်မာပြည်သူတွေကြားမှာလည်းမှုရစေဝါသုံးဆွဲမှုတွေတိုးလာပြီးအာဏာပိုင်တို့ဘက်ကအရေးယူလှုံ့ဆော်မှုအပေါ်မှာအားမလိုအားမရဖြစ်ရတယ်လို့လည်းမှုရစေဝါအသုံးပြုမှုစန့်ကျင်ရေးလှုပ်ရှားဆောင်ရွက်သူတို့ကပြောဆိုကြပါတယ်ရှင်
။မြန်မာနိုင်ငံပါဝင်ကမ္ဘာတော်မှာဒီနှစ်တည်းဖမ်းဆီးခံရတဲ့သတင်းသမား200နီးပါးရှိခဲ့ပြီး၄ပုံတပုံသာပြန်လည်လွတ်မြောက်လာသေးတယ်လို့အမေရိကန်ခြေဆိုင်စာနယ်ဇင်းသမားများကာကွယ်ဆက်လျှောက်ရေးကော်မတီ CPG ကပြောဆိုလိုက်ပါတယ်ဒီနှစ်ထဲဖမ်းဆီးခံရသူတွေထဲမှာမြန်မာနိုင်ငံမကွေးတိုင်းပေါ့မြို့ကစစ်လက်နက်စက်ရုံကိုဓာတ်ဥလက်နက်စက်ရုံဆိုပြီးရေးသားဖော်ပြမှုနဲ့ဆက်နွယ်ပြီး Unity Channel ကဖမ်းဆီးထောင်ချခံရသူ9ဦးပါဝင်ကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ CPG ရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါကမ္ဘာမှာသတင်းသမားတွေအများဆုံးဖမ်းဆီးအရေးယူခံရတဲ့အထက်မှာတော့တရုတ်အီဂျစ်နဲ့အီရန်နိုင်ငံတွေထိဆုံးနေရမှာရှိနေပါတယ်သတင်းသမား49ယောက်ထိဖမ်းဆီးခဲ့တဲ့တရုတ်နိုင်ငံဟာCPG ကနှစ်စဉ်စမ်းစစ်လေ့လာမှုတွေစတင်ခဲ့တဲ့1990ပြည်နှစ်ကစလို့အများဆုံးဖြစ်ပါတယ်2012မှာဒေသမားတွေဖမ်းဆီးမှုမရှိခဲ့သလိုပြီးခဲ့တဲ့နှစ်မှာ12ယောက်သာရှိခဲ့တဲ့အီဂျစ်နိုင်ငံကတော့ဒီနှစ်မှာ23ယောက်ထိရှိခဲ့တဲ့အတွက်ဒုတိယနေရာရောက်လာတာပါဒေသမားတွေဖမ်းဆီးခံရတဲ့အရေးအတွက်နှစ်ဆတိုးလာပြီး14ယောက်ထိရှိလာတဲ့တူရကီနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုလည်း CPG ရဲ့အစီရင်ခံစာကဖော်ပြထားပါတယ်ဒီနေ့ပဲထုတ်ပြန်လိုက်တဲ့ပြင်သစ်ခြေဆိုင်နေစည်းမချဒေသမားများအဖွဲ့ RSF ကလည်းကမ္ဘာတဝန်းဆက်လက်ဖမ်းဆီးခံရတဲ့နံပါတ်153ရောက်ရှိနေတယ်လို့ဖော်ပြထားပါတယ
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်းတဲ့ကိုအောင်လင်းဦးတို့ကပြောပြပေးတော့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးဒုတိယနေ့မှာနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းပါအရေးကြီးတဲ့အချက်၃ချက်ကိုညှိနှိုင်းတဘောတူခဲ့ကြပါတယ်။ဒီကနေ့ဆုံးဖြတ်ချက်မှာတော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ကိုယ်စားလှယ်အစုအဖွဲ့ကိုမူလကအစုအဖွဲ့၃ဖွဲ့နဲ့၃ဖွဲ့ဆိုင်သတ်မှတ်ခဲ့ရကခုခါမှာတော့အစုအဖွဲ့၅ဖွဲ့နဲ့ပါဝင်တဲ့၅ဖွဲ့ဆိုင်ဆွေးနွေးဖို့နဲ့တက်မတော်ကတပွင့်အဖြစ်ပါဝင်ဖို့တဘောတူခဲ့ကြပါတယ်။တဲ့အပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းရေးဆွဲရမှာဆွေးနွေးမဲ့အကြောင်းအရာတွေကိုဒီလအစောပိုင်းကဆုံးဖြတ်နိုင်ခဲ့ပြီးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမဲ့ကိုယ်စားလှယ်အရေးအတွက်နဲ့နိုင်ငံရေးဆွေးနွေးပွဲမှာဆုံးဖြတ်ရမဲ့ပုံစံကိုဒီကနေ့ပြီးဆုံးတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တတိယအကြိမ်အစည်းအဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကိုယ်စားလှယ်ပါဝင်မှုအချိုးအစားသတ်မှတ်ရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစိုးရလွှတ်တော်တက်မတော်အပါအဝင်စုအဖွဲ့တစ်ခုနိုင်ငံရေးပါတီအစုအဖွဲ့တစ်ခုတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တစ်ခုအဖြစ်သုံးဖွဲ့ဆိုင်ဆွေးနွေးဖို့ရာထားသတ်မှတ်ခဲ့ရာကအစိုးရဘက်ကအစိုးရလွှတ်တော်နဲ့တက်မတော်ကအစုအဖွဲ့တစုစီနိုင်ငံရေးပါတီကတစုနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတစုအဖြစ်၅ဖွဲ့ဆိုင်ဆွေးနွေးဖို့တင်ပြတာတွေရှိခဲ့ပါတယ်ဒီကနေ့ညှိနှိုင်းဆုံးဖြတ်ခဲ့တဲ့အခြေအနေကိုမြန်မာနိုင်ငံငြိမ်းချမ်းရေးစင်တာကအထူးအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတယ
်။နောက်ဆုံးဟိုမှာကျွန်တော်တို့ဒီ NND ရတဲ့လာတဲ့ဆက်ဦးမောင်ရွှေကလည်းရှင်းနေကြည့်တော့နိုင်ငံမှာအစိုးရလွတ်တော်တရားတော် NND ဦးဆောင်တဲ့ဘက်ကကျွန်တော်တို့ဆောင်းမှာဖြစ်တဲ့အတွက်သူတို့ဘက်ကပြည်အတွက်ကိုညှိနှိုင်းကြတဲ့ကျွန်တော်တို့အလျှော့ပေးလိုက်တဲ့အတွက်ကြောင့်နောက်ဆုံးတော့ဝေါ်ရင်းတူဖြစ်လာတယ်။အဲ့ဒါတော့ဆိုရနဲ့တော့နှစ်ဖက်ပေါင်းပါ150နောက်တမတော်150 EU 150နိုင်ငံရေးပါတီ150နဲ့ဒီဖိတ်ကြားရမယ်အစု50နဲ့တရားမှာကောင်းဆောင်50ဆိုပြီးတော့နောက်ဆုံးဒါနဲ့တော့ကျွန်တော်တဘောထူးကြပါမယ်
နိုင်ငံရေးဆွေးနွေးပွဲမှာဆုံးဖြတ်ချက်ချမှတ်မဲ့ပုံစံကိုတော့အခုလိုသဘောတူခဲ့ကြောင်းဆက်ပြောပါတယ
်ဒီဆုံးဖြတ်ချက်ကတော့ဒီဘူကကျွန်တော်တို့ဆုံးဖြတ်ချက်ကတော့ဒီအစိုးရစုဂျင်းရနေပြီးတော့သဘောတူချက်ကိုရှိရမယ်ပြီးတော့အစုအလုံးနဲ့ဒီသဘောတူညီချက်နဲ့စ ဆုံးဖြတ်ရမယ်ဆိုတဲ့ဒီ decision making ကိုဆောင်ရွက်ထားတာရှိတယ်
ဆွေးနွေးပွဲမှာပါဝင်တဲ့ပို့ဝမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့လက်ရှိဆုံးဖြတ်ထားတဲ့မူပေါင်းတွေကိုနောက်အစိုးရအနေနဲ့ပြုလွယ်ပြင်လွယ်ရှိအောင်နဲ့ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုကျန်တဲ့လက်နက်ကိုင်အဖွဲ့တွေလက်မှတ်ရေးထိုးလာရင်ပါဝင်နိုင်အောင်ချွင်းချက်ထားသဘောတူခဲ့ကြောင်းပြောပါတယ်
။ကိုယ်စားလှယ်အရေးတက်ရွေးချယ်ခြင်းပါဝင်ပေါ့။ဒါဆွေးနွေးကြောင်းရည်ပါဝင်ဒီဟာတွေအကုန်လုံးကိုဘူပေါင်းထဲမှာကတော့နောက်ဆိုးရလာတဲ့ခါကျရင်မြို့သားတွေဘူစီထွက်ကြပါဆိုးရပြက်လာတယ်မြို့သားတွေဘူစီထွက်ကြဆိုးရလက်ဆက်မှာဒါသိနိုင်ပြီးတော့မှပြင်ဆင်ပြောင်းလဲလို့ရပါတယ်ဆိုတော့ check ကိုလည်းထည့်သွင်းပြီးတော့ကျွန်တော်သဘောတူခဲ့တာဖြစ်ပါတယ်အငိမ့်ရှင်မျိုးဆန်ဘူပေါင်းတစ်ခုလုံးကိုဟိုပြောင်းလဲလာတဲ့အခြေအနေနဲ့လိုက်ရုံညီတွေ့ပြင်ဆင်ခွင့်ပြင်ဆင်ရမယ်ဆိုတဲ့ဟာကိုအဲ့ဒါကိုချွင်းချက်အနေနဲ့တို့အချက်အနေနဲ့ထားပြီးတော့ဒါသဘောတူခဲ့တာဖြစ်ပါတယ်ဂျန်နဲ့ကျွန်တော်ညီနောင်တာနာအဖွဲ့စီတွေနောက်ထပ်ဒီ NCA မှာပါဝင်ပြီးလက်မှတ်နောက်ပိုင်းမှာလည်းအဲ့ဒီအခြေအနေနဲ့လိုက်လို့ညီထွေတဲ့ပြည်ထောင်ကြောင်းလည်းမှုကိုလုံနိုင်မဆွဲအချက်ဖြစ်ပါတယ်
။ဒီကနေ့ဆွေးနွေးပွဲအပေါ်မှာဥက္ကမြင့်ထွန်းကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့ဒီနေ့ဆွေးနွေးပွဲမှာပေါ့လေကျွန်တော်တို့ဆွေးနွေးနိုင်ခဲ့တဲ့မှာအခုဒီကျွန်တော်တို့ကောင်းတဲ့ရလဒ်တစ်ခုကတော့ဒီဒီစေအစိုးရနဲ့နောက်တက်လာမယ့်လူသားတွေလူစီဖွဲ့ချုပ်ကြမှာဒီနိုင်ငံရေးဆွေးနွေးမှုနဲ့ပတ်သက်ပြီးတော့မှချိတ်ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်နိုင်နိုင်တယ်။ဒါကျွန်တော်အမျိုးသားညီညာရေးတော့ကိုအမှန်ကောင်းတဲ့ဟိုလာလာကောင်းတရဖြစ်စဉ်တရလို့အဲ့လိုကျွန်တော်တို့ပြောကြင်ပါတယ
်ပြီးဆုံးသွားတဲ့အစည်းအဝေးကဆုံးဖြတ်တဲ့နိုင်ငံရေးမူပေါင်းတွေကိုမနက်ဖြန်ကျင်းပမဲ့ GICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာထပ်မံတင်ပြပြီးအတည်ပြုချက်ရယူမှာဖြစ်တယ်လို့ဒီအစည်းအဝေးကအတည်ပြုချက်ကိုနိုင်ငံတော်သမ္မတထံကိုအံ့နံမှာဖြစ်ပါတယ်လက်ရှိမူကြမ်းရေးဆွဲထားတဲ့တနိုင်ငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲကိုတော့ NCA စာချုပ်ပါသဘောတူညီချက်အတိုင်းလက်မှတ်ရေးထိုးပြီးရပ်ပေါင်း90အတွင်းဖြစ်တဲ့လာမယ့်ဇန်နဝါရီလ14ရက်နေ့မတိုင်ခင်မှာကျင်းပနိုင်မယ်လို့မျှော်လင့်ထားပါတယ်။ဒီဆွေးနွေးပွဲကိုတော့လက်ရှိအစိုးရတက်တန်းတွင်မှာစတင်နိုင်ဖို့ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်။
ကမ္ဘာစောတင်ပြသွားရပါရှင်။ခုတော့ဖားကန်ဒေတာဖက်မှာနောက်ထပ်မြေစာပုံပြကြတဲ့သတင်းဖက်အလစ်ပေးချင်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းတုန်းကဖားကန်ဒေတာတွင်ကမြေစာပုံပြကြလို့လူတရာကျော်တိတ်ဆုံးခဲ့ရတဲ့နေရာနာမှာမြေစာပုံထပ်ပြကြပြီးတော့ရေမစေးကြောက်ရှာဖွေတဲ့လူတွေပျောက်ဆုံးနေလို့ကုညီကယ်ဆယ်ရေးတွေအပူသဖြင့်ရှာဖွေနေကြဆဲဖြစ်ကြောင်းဒေတာခန်တွေကပြောပါတယ်။ဒီနှစ်အတွင်းမှာလူရာနဲ့ချီတိတ်ဆုံးပျောက်ဆုံးခဲ့ရတဲ့မြေစာပုံပြကြမှုတွေဟာဆက်တိုက်ဆိုသလိုဖြစ်ပွားနေတာဖြစ်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေဖက်ကဘေးအန္တရာယ်ကင်းရှင်းရေးကိုအထူးတတိထားဆောင်ရွက်တင်တယ်လို့လည်းအကြံပြုကြပါရယ်အသေးစိတ်ကိုတော့ဆက်သွယ်မြင်မြန်ထားတဲ့မဆုမုံကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပါကမ္ဘာအဆင့်မီအရေးသွေးရှိတဲ့ကြောက်စိမ့်နေထွက်ရှိရာမြန်မာနိုင်ငံကချင်ပြည်နယ်ဖားကန့်ဒေသတွေကကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်တွေမှာကြောက်စိမ့်တူဖော်ရာကထွက်ရှိလာတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူရနဲ့ချီပျောက်ဆုံးသေဆုံးခဲ့ရတဲ့အကြိမ်ကြီးကဒီနှစ်ပိုင်းအတွင်းမှာကိုအနည်းဆုံး5ကြိမ်လောက်ဖြစ်ပွားခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့ကလည်းဖားကန့်ဒေသထဲမှာမြေစာပုံပြိုကျလို့လူပေါင်း120နီးပါးသေဆုံးခဲ့ရပြီးပျောက်ဆုံးသူ100ကျော်ရှိခဲ့လို့ဒီနှစ်အတွင်းအဆိုးဝါးဆုံးမြေစာပုံပြိုကျမှုအဖြစ်ပြောဆိုနေကြတာပါ။ဒီအနေထားမှာပဲမနေ့တနင်္လာနေ့ကအဲ့ဒီပြိုကျခဲ့တဲ့မြေစာပုံနားမှာပဲနောက်ထပ်မြေစာပုံထပ်ပြိုကျခဲ့ပြီးတော့အခုချိန်အထိမြေပြိုကျမှုတွေပါသွားသူနှဦးရှိတယ်ဆိုတာမသိသေးတယ်လို့တေဆုံးသူအလောင်းတွေကိုတူဖော်လို့မရသေးဘူးလို့ဖားကန့်ဒေတာကန်သတင်းသမားတဦးဖြစ်တဲ့ဦးစောမိုးထက်ကပြောပါတယ
်။ကျွန်တော်ကဖြစ်တာကဦးဇနောကတေသုံးလုံးကုမ္ပဏီကနေမြေစာပြုပြီးတော့လူတရာကျော်တည်တဲ့နေရာနဲ့ကပ်ရက်တွေအဲ့ဟာနဲ့တုံနဲ့အတူတူပဲမှာလောလောဆယ်တော့အဲ့မှာဟိုအလောင်းကရှာမရသေးဘူးကမင်းရဲ့ညံ့နေချော်လေကျောက်သိန်းလုပ်ငန်းကစွန့်ပစ်တဲ့မြေစာပုံတွေမှာဒီမစီမရှာဘူးတားမြစ်ဖို့ကတော့နည်းနည်းတော့ခက်မဲ့တင်တယ်မှာအခုပြိုကျသွားတဲ့ဟာလည်းအဲ့လိုမြေသားသွန်နေနဲ့မြေသားသွန်နေတဲ့အပုံမှာကြာနေနဲ့မြေသားပြူတဲ့ဆဲပါသွားတာ
မြေစာပုံပြိုကျလို့တေဆုံးပျောက်ဆုံးရတဲ့လူအများစုကမြန်မာနိုင်ငံအနှံ့ကနေဖားကန့်ကိုလာရောက်ပြီးစွန့်ပစ်မြေစာပုံတွေမှာကြောက်တီကိုလိုက်လံရှာဖွေပြီးလုပ်ကိုင်စားတောက်နေသူတွေဖြစ်ပါတယ်။ဖားကန့်ဒေသကြောက်စိမ့်လုပ်ငန်းဝင်တွေတဲ့မြေစာပုံပြိုကျခဲ့လို့လူရာနဲ့ချီတေဆုံးခဲ့ရတဲ့အပေါ်ဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဆက်ရနေရကြီးတွေတူဖော်ပြီးလုပ်ကိုင်နေတဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းဝင်လုံခြုံရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေနဲ့ပတ်သက်လို့သတိပေးတိုက်တွန်းမှုတွေဇက်တိုက်ဆိုသလိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။စွန့်ပစ်မြေစာပုံတွေကိုတတ်မှတ်စံချိန်မီအမြင့်ပေးတဲ့တတ်မှတ်ဖို့ဒေသခံတွေအပါအဝင်ရေမစေးကြောက်ရှာဖွေသူတော်တော်များများမှီတီလောက်ကင်နေရတဲ့မြေစာပုံစွန့်ပစ်နေရအတွက်စနစ်တကျဆောင်ရွက်ပေးတင်ပါတယ်လို့ဖားကန့်ဒေသကသတင်းသမားဦးစောမူထက်ကပြောပါရယ်
အဲ့ဒီမှာရင်းသေးကြောက်ရှာပြီးစားတော့နေရတဲ့ဒေသခံတွေရှိတယ်လေအဲ့ဒီလူတွေကဒီလုပ်ပဲလုပ်ရတာဟုတ်ကျွန်တော်အကြံပြုတာတော့နှစ်ဦးနှစ်ဖက်လုံးကတပည့်တွေလုံးမှာဖြစ်မှာပြောတော့ဒီမကြီးတောက်ရှာပူတဲ့လူတွေဘက်ကလည်းပါလေဆိုရှင်စစ်ဝင်ဝင်ကြီးဌာနနဲ့ဒေသဆိုင်ရာအာဏာပိုင်အဖွဲ့ကြီးတွေကထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာရမယ်ပေါ့နော်နောက်ပြီးတော့တခါဒီအဲ့ဒီအာဏာပိုင်အဖွဲ့ကြီးတွေကလည်းဘာလုပ်ပြရမလဲဆိုတော့ဒီမကြီးတောက်ရှာပူတဲ့လူတွေကိုအသက်ဘေးအရီကင်းကင်းရှာပူနိုင်မှုအတွက်အမျိုးသားပုံတွေကိုသူတို့သတ်မှတ်အမြင်သတ်မှတ်အကျင့်နောက်ပြီးတော့သတ်မှတ်ကုမ္ပဏီပေါ့နော်သတ်မှတ်ညီစာပုံပေါ့တူးတဲ့ကုမ္ပဏီကများပြီသူတို့သတ်မှတ်ထားတဲ့ညီစာပုံကအရင်နဲ့နေတဲ့အခါကျတော့ကုမ္ပဏီ10ခုလောက်ကပြလို့ရှိလို့ရှိရင်ကုမ္ပဏီတစ်ခုကညီစာပုံကအသီး20ပဲထားအောင်10ခုဆိုအသီး100တော့မင်းအသီး100ရဲ့တရက်တည်းနဲ့24နာရီပြည့်တဲ့အားကညီစာပုံကချက်ချင်းအကြီးဖြစ်လာနိုင်တယ်နောက်ပြီးတော့အဲ့လိုစုပုံကြီးပြည့်တဲ့အတွက်လည်းဒီစေးကြောက်ရှာတဲ့လူတွေကဒီလိုနေရာတွေမှာပဲစုစုလာကြတာဟုတ်ဒီပစိတောက်ရှာတဲ့လူတွေလည်းညီစာပုံကြီးတွေအမြင်ကြီးမဖြစ်တဲ့အတွက်အတက်အကျင်းရှာလို့ရတယ်။နောက်ဆုံးဖြစ်ခဲ့အောင်တော့မှဒီလိုအစုလိုက်အကျိုးနဲ့ပြေဆုံးမှုတွေနေပါသွားလို့ကျွန်တော်ကတော့အကျဉ်းပြုချင်တယ်ဗျ
။ဖကန့်ဒေတာမှာကြောက်စင်းတူဖော်နေတဲ့ကုမ္ပဏီပေါင်း50ကျော်ရှိတယ်လို့ညီစာပုံပြောကြခဲ့တာကတော့ဒီနှစ် January 9ရက်နေ့ကတစ်ချိန်၊ March 6ရက်နေ့ကတစ်ချိန်၊ March 30ရက်နေ့ကတစ်ချိန်၊ September 2ရက်နေ့ကတစ်ချိန်နဲ့ November 21ရက်နေ့ကတစ်ချိန်5ချိန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်ဖကန့်ဒေတာကြောက်စင်းတူဖော်ရေးလုပ်ငန်းမှာညီစာပုံပြောကြလို့တည်ဆုံးသူရာနဲ့ချီရှိခဲ့တဲ့အပေါ်သက်ဆိုင်ရာကုမ္ပဏီနဲ့မြန်မာအစိုးရအနေနဲ့တာဝန်ယူသင့်တယ်လို့မြန်မာကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ထားတဲ့ Global Witness အဖွဲ့ကပြောဆိုထားပါတယ်။နိုဝင်ဘာလမြေပြိုကျမှုနဲ့ပတ်သက်ပြီးတည်ဆုံးခဲ့ရသူတွေအတွက်လည်းအမေရိကန်ပါဝင်တန်ယုံတွေဘက်ကဝန်ထမ်းကြောင့်ကြေညာချက်တွေထုတ်ပြန်ခဲ့ပါသေးတယ်။ဒီရက်ပိုင်းအတွင်းမှာကိုကချင်ပြည်နယ်ကြောက်စင်းတူဖော်ရေးအတွက်မြေစာတဲကားအများအပြားကိုဖက်ကန့်ဒေသဘက်ပို့ဆောင်နေတယ်လို့လက်ရှိအစိုးရရဲ့လက်ကျန်သက်တမ်းကာလအတွင်းမှာလည်းကြောက်စင်းတူဖော်တာတွေကိုအရင်နဲ့မတူဘဲဆက်ရက်နေရကြီးတွေအများအပြားသုံးပြီးအလွန်ကျွံဆောင်ရွက်နေပါတယ်လို့ဒေသခံတွေကပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်
မဆုမမရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဖန်စီခန့်ကျောင်းသားတွေရဲ့ကျမ်းမာရေးအခြေအနေသတင်းဖက်အလစ်ပေးပါရစေအမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖေးဖို့တောင်းဆိုဆန္ဒပြကြတဲ့တပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုတာယာဝတီအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားရမှာထိန်းသိမ်းခံထားရတဲ့ကျောင်းသားတွေထက်ကနောက်ထပ်9ဦးဟာကျန်းမာရေးအခြေအနေဆိုးဝါးလာနေတဲ့အတွက်ဒီကနေ့မှာပဲတာယာဝတီဆေးရုံကြီးကိုပို့ပြီးတော့ဆေးကုသပေးနေရပါတယ်အကြောင်းဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမကအခုလိုသတင်းပေးပို့ထားပါတယ
်ပြီးခဲ့တဲ့ရက်ကဆေးဆေးကုသမှုတွေမပြီးပြတ်ခင်မှာပဲရန်ကုန်ဆေးရုံကြီးမှာဆေးကုသမှုခံယူနေတဲ့ကျောင်းသားတွေကိုအကျဉ်းထောင်ကိုပြန်ပို့ပေးခဲ့ပါတယ်။အဲ့ဒီတဲကကျောင်းသားတချို့အပါအဝင်ကျောင်းသား9ဦးဟာကျန်းမာရေးအခြေအနေဆိုးဝါးနေတဲ့အတွက်တာယာဝတီဆေးရုံကိုပို့ခဲ့ရတာပါ။သူတို့ကိုရုံးထုတ်စစ်ဆေးချိန်မှာတရားသူကြီးထံလျှောက်လဲပြီးဆေးရုံပို့ခဲ့ရတာဖြစ်ပါတယ်။အခြေအနေတွေကိုတော့ကျောင်းသားတွေကိုအကူအညီပေးနေတဲ့မအေးအေးခိုင်ကအခုလိုပြောပြပါတယ
်။အခု9ယောက်ကလည်းအခုဆေးဆင့်နေတယ်။ဒီကောင်ရှိတဲ့ကျမကြီးတရားရင်မှန်အခုဒီဆက်ကြောင်းလိုက်နေတာလေဒီဆေးရုံလေးမှာပေါ့ဘယ်လိုရှိနေလဲဆက်ကြည့်ကြအောင်ဒီချင်းလေးကကိုကမောင်ရဲ့ဆေးဝါးလေးရဲ့ဆီကိုဒီဆေးတော့နေမှာလေတရားရှိစေတယ်ဒီဆေးအားထုတ်နေတာလေသူကဆေးနဲ့အိတ်မကောင်းဒီလိုလည်းရှိရင်နောက်ပြီးတော့ဒီကတော့ကောင်းနေတယ်ရှိနေမှာလေအခုကညားသွားပြီအဲ့အရာလေးကကောင်းနေပြင်းနေအေးတာဒီကနေလာတောင်းလာတာပြည့်တယ်သူကအခင်းကဘူးလို့မရတော့ရှောက်ပြီးပြင်းရထုံရလက်ရှိကအောင်လို့အောင်ရင်းရိုက်တော့အရင်ကမှန်တယ်ဒီလိုဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုးဆိုးကြီးသွားတယ်မြစ်ကြီးဆိုး
ရခဲ့ကြပြီး6လကျော်ကြာရုံးထုတ်စစ်ဆေးနေစဉ်ကာလမှာကျန်းမာရေးအခြေအနေတွေဆိုးလာလို့အခုဆိုရင်လူ30ထက်မနည်းဆေးကုသမှုခံယူနေရပါတယ်။ဒါပေမဲ့ဆေးကုသမှုတွေမပြီးပြတ်ခင်ကျောင်းသားတွေကိုအကျဉ်းတောင်ကိုပြန်ပို့နေတာတွေရှိနေတဲ့အတွက်ဆေးကုသမှုအလုံးလောက်ရဖို့ဘက္ခတများအဖွဲ့ချုပ်ကလည်းတောင်းဆိုထားပါတယ်။လက်ရှိရန်ကုန်စစ်ရုံကြီးမှာကုသမှုခံနေရသူတွေကတဦးကတော့ဥကောင်းကွန်ကွဲအပ်တဲ့ဒဏ်တွေကြောင့်မကြာခဏသတိမေ့တယ်လို့ဖြစ်နေတာတွေတွေ့နေရတယ်လို့လည်းမအေးအေးခိုင်ကဆိုပါတယ်
။ကိုမကြီးကကျန်တာမျိုးအရှိရှိပြရမယ်ပြန်မလို့။ဒီကဥကောင်းကွန်အထားရဲ့ဟာရင်အာယုကိုအဲ့ဒီ 我朋友说的也当然听你说了呀，你看八一晚安的呀，那我还交一女嘛，嘛就交几个，就为什么没女娃呀？交一个人交什么交？马路拿上交什么交？也多，蛮毛的，蛮毛的，傲傲家了，哎呦去！
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကျောင်းသားတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးတဲ့နောက်မှာတော့ခရီးရှည်ချီတက်မှုကိုစတင်ခဲ့တာပါအစိုးရနဲ့ညှိနှိုင်းဆွေးနွေးနေစဉ်ကာလအတွင်းမှာကျောင်းသားတွေရဲ့တပိတ်ကိုရန်နာခိုင်းပေမဲ့ကျောင်းသားတွေဘက်ကလည်းဆွေးနွေးမှုတွေမပြေလည်မချင်းတပိတ်မှောက်မှုတွေကိုရန်နာဖို့ညှင်းခဲ့တာပါမတ်လ10ရက်နေ့မှာတော့ရန်ကုန်ကိုချီတက်လာတဲ့ကျောင်းသားတွေကိုလက်ပံမြို့မှာအင်အားသုံးရိုက်နဲ့ဖမ်းဆီးပြီးပုံမှန်၅ခုလောက်နဲ့တရားစွဲဆိုခဲ့ပါတယ်။ကျောင်းသားတွေဟာတည်ဆဲဥပဒေကိုချိုးဖောက်လို့အရေးယူခဲ့တာဖြစ်တယ်လို့လည်းအစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ကျောင်းသားတွေကတော့ဖမ်းဆီးခံထားရစဉ်တုန်းကရိုက်နှက်ခံထားရတဲ့ဒဏ်တွေလုံလောက်တဲ့စေဝါကုသမှုတွေမရခဲ့တာတွေကြောင့်ကျန်းမာရေးအခြေအနေတွေပိုဆိုးလာတာတွေတွေ့ရှိရတယ်ဆိုပြီးကျောင်းသားတွေအရေးဆောင်ရွက်နေသူတွေကပြောပါတယ်။လောလောဆယ်အထိဆိုရင်ကျောင်းသား20ထက်မနည်းဟာရန်ကုန်စေယုံကြီးကိုပို့ပြီးတော့ကုသမှုခံခဲ့ရပါတယ်။အခုနောက်ထပ်ကျောင်းသားတွေကိုစေယုံထပ်မံပို့ဆောင်နေရတာလည်းဖြစ်ပါတယ်ရှင်
။ဖန်စီခန်ကျောင်းသားတွေရဲ့ကျန်းမာရေးအခြေအနေကြောင့်မှအေးအေးမာကတရင်ပြပို့သွားတာပါ။တောသားရှင်များရှင်ဆောင်းနေနေဝဲတဲ့ဒီယာတီရောက်တိုင်းဒီယာတီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါရယ်ဒီကနေ့မှာတော့ Space Cowboy ပါဝင်တည်ဆိုထားတဲ့ Lady Gaga ရဲ့ Christmas Tree ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ကြပါရှင်မရိုဗီယိုအမြန်မာပိုင်းစီစဉ်ကအခုထုတ်လင်းပေးလိုက်တဲ့သတင်းလက်ဆောင်ကိုတောသားရှင်တွေနှိမ့်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လင်းပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ် 1-32-38-999 လေးကိုခေါ်ဆိုနိုင်ကြပါရယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတောတာရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့ဒီဇင်ဘာလ15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25နဲ့51တို့ကနေည10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနှာစင်ကြရမှာပါ။ခုရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီနေ့နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံကသဘောတူညီချက်ကိုအမေရိကန်ပြည်သူတွေကြေညာအောင်လေ့လာနေတဲ့အချိန်မှာပဲဝါရှင်တန်နိုင်ငံကြီးမှာတော့ပါတီကြီးတစ်ခုကြားသဘောကွဲလဲချက်တွေရှိလာမယ်ဆိုတာကိုကြိုတင်ခန့်မှန်းလို့ရနေပါတယ်။ကာဗွန်တန်းွေလျှော့ချရေးဂရီကိုတီနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေကြေးထောက်ပံ့ရေးကိစ္စတွေဟာ2016သမ္မတရွေးကောက်ပွဲအတွင်းမှာလည်းအဓိကပြောဆိုမဲ့အကြောင်းအရာတွေဖြစ်လာနေပါတယ်။သမ္မတဥပမာကတော့သဘောတူညီချက်နဲ့ပတ်သက်ပြီးခုလိုပြောပါတယ
် This agreement will mean less of the carbon pollution that threatens our planet.
ဒီသဘောတူညီချက်ဟာကျွန်တော်တို့ကမ္ဘာမြေကိုချိမ့်ချောက်နေတဲ့ကာဗွန်ဒိုင်ဆိုက်ဖုံးလွှမ်းမှုတွေကိုလျော့ပါးသွားစေမယ်လို့ဆိုလိုတာပါ။ကာဗွန်ဒိုင်ဆိုက်နည်းပါးစေရေးရင်းနှီးမြှုပ်နှံမှုတွေကတဆင့်လဲအလုတ်အကင်နဲ့စီးပွားရေးအခွင့်အလမ်းတွေပိုပြီးရလာစေမှာပါ
။ပါတီညီလာခံကရခဲ့တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်ပြည်သူတွေထောက်ခံလာအောင်သမ္မတဥပမာစတင်တိုက်တွန်းနေတာပ
ါ What matters is that today
တကယ်တမ်းကျတော့နောက်မျိုးဆက်တည့်ရဲ့လက်ထဲမှာကျွန်တော်တို့ရဲ့ကမ္ဘာပိုပြီးကောင်းမွန်လာမယ်ဆိုတာကိုကျွန်တော်တို့ယုံကြည်မှုပိုရလာခဲ့တာပါဒါဟာကျွန်တော်ဂရုတစိုက်လုပ်ခဲ့တဲ့ကိစ္စပါ
Congress လို့တော့ Democrat အမတ်တွေကတော့ Twitter လူမှုကွန်ရက်ကတစင်သဘောတူညီချက်ပေါ်ကြိုဆိုကြပါတယ်ဒါပေမဲ့လည်း Republican တွေကတော့ဒီလိုမဟုတ်ပါဘူးသဘောတူညီချက်မရခင်ကလေးကကြိုတင်ကန့်ကွက်ခဲ့တာပါRepublican ထက်လွတ်တော်အမတ် John Barroso ကအခုလိုပြောပါလေ
President Obama has promised
မြန်မာပြည်ထောင်စုရဲ့စွမ်းအင်ထုတ်လုပ်မှုကိုအကြီးအကျယ်လျှော့ချဖို့သမ္မတဥပမာကကတိပေးခဲ့တာပါကုလသမဂ္ဂရဲ့ရာသီဥတုအကြောင်းပြသုံးမဲ့ရန်ပုံငွေအတွက် American ပြည်သူတွေရဲ့ငွေတွေပေးနေတာကိုစန့်ကျင်ပါတယ
်အထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့ဒီသဘောတူညီချက်ဟာအကောင့်တယ်ဖို့မဖြစ်နိုင်ဘူးဆိုပြီးဝေဖန်ထိုးနှက်တဲ့ကြေညာချက်တစ်ခုထုတ်ပြန်ခဲ့ပါတယ်ဒီသဘောတူညီချက်အရပြည်တွင်းစွမ်းအင်စီမံချက်တွေတရားမဝင်ဖြစ်သွားမဲ့ပုံရှိပြီးဒါကြောင့်လဲလွှတ်တော်ကပယ်ချခဲ့ပြီးသားဖြစ်တဲ့ဆိုပြီးပြောဆိုထားတာပါ Republican သမ္မတလောင်းပြည်ရှင်ပြိုင်နေတဲ့ Donald Trump ကလည်းဒီသဘောတူညီချက်ကိုခုလိုဝေဖန်ပါတယ
် We want to have clean air we want to have clean water
ကျွန်တော်တို့ကတန့်စင်တဲ့လေကိုရှူရှိုက်ခြင်းနဲ့တန့်စင်တဲ့ရေကိုရခြင်းနဲ့ဒါပဲလိုချင်တာပါလို့ Donald Trump ကပြောသွားခဲ့တာပါသမ္မတဥပမာရဲ့ရာသီဥတုဆိုင်ရာသဘောတူညီချက်ဟာအလုတ်ကန်ခွင့်လန်းနေရှော့ချဖြတ်တောက်တဲ့သဘောတူညီချက်ဖြစ်တယ်လို့သူကဝေဖန်ပါတယ်။ဒီသဘောတူညီချက်မရှိဘဲနဲ့လည်းကမ္ဘာကြီးကိုကာကွယ်လို့ရပါတယ်လို့သူကပြောသွားခဲ့တာပါ။အမေရိကန်အစိုးရကတော့ဒါကိုလက်မခံပါဘူး။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုအခိုင်အမာကာကွယ်ပြောဆိုပါ
တယ်။ A lot of members of Congress are on the wrong side of history.
ကွန်ဂရက်လွတ်တော်အမတ်တော်တော်များများတမိုင်းမှာမာယွန့်တဲ့ဘက်ကရက်ခက်မှုရပါတယ်။ရာသီဥတုပြောင်းလဲမှုကိုနားမလည်ဘဲနဲ့ဒီလိုအစီအစဉ်မျိုးကိုလှုပ်ဆောင်ဖို့တန်ဋိဌာမခိုင်ပါပဲနဲ့သမ္မတတယောက်ကိုခင်ဗျားတို့ရွေးချယ်နိုင်နေမယ်လို့ကျွန်တော်မယုံကြည်ပါဘူ
းဒီမိုကရက်ပါတီတွင်သမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဟီလာရီကလင်တန်ကတော့ဒီရာသီဥတုဆိုင်ရာသဘောတူညီချက်ဟာတမိုင်းဝင်ခြေလှမ်းတလှမ်းရှေ့ကိုလှမ်းလိုက်တာလို့ပြောဆိုသွားပါတယ်နောက်ထပ်ဒီမိုကရက်ပါတီကသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဘန်နီဆန်ဒါစ်ကတော့ဒီသဘောတူညီချက်ဟာလိုအပ်သလောက်တော့ရှေ့နှောင်းကိုမရောက်သေးတဲ့ခီးမပေါက်တဲ့သဘောတူညီချက်တစ်ခုဆိုပြီးပြောဆိုသွားခဲ့ပါတယ်ကျွန်တော်တို့ရဲ့သားစဉ်မြေးဆက်အတွဲပို့ပြီးတော့ကြန့်ခိုင်သားရတဲ့နေချင်းစပွဲကဘာကြီးကိုပေးအပ်ခဲ့ဖို့တဲ့ပို့ပြီးတော့ကြီးမြတ်တဲ့တာဝန်ကျွန်တော်တို့ပါမရှိပါဘူးဆိုပြီးဘန်နီဆန်ဒါစ်ပြောသွားခဲ့တာပါဒီတစ်ပတ်တည်းလွတ်တော်ပြန်စားတဲ့အခါမှာလဲအမေရိကန်လွတ်တော်အမတ်တွေကြားကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံရဲ့သဘောတူညီချက်နဲ့ပတ်သက်လို့အကြီးအကျယ်ညှိကုံဆွေးနွေးတာဒီပေါ်လာမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုညောင်ဝင်းအောင်နဲ့အတူကိုအောင်လွေဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ
။တော်ရရှိမြတ်ခင်ဗျာ
မချားလေးကနေ့တွေကစလို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့အထိုက်အလျောက်ရလာတဲ့မြန်မာနိုင်ငံမှာအစိုးရပြောင်းလဲဖြစ်လာတဲ့အခါမှာသတင်းလွတ်လပ်ခွင့်နဲ့အပြည့်အဝရလာနိုင်သလားမီဒီယာနဲ့ပတ်သက်လို့အခုစိုးရလက်ထက်မှာလုတ်ခဲ့ရတဲ့မှာနောက်စိုးရလက်ထက်ကြရရောဆက်လုတ်တင်တာဘာတွေရှိသလဲရပ်ပြစ်တင်တာတွေရောဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့လက်ရှိစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ရေးဝေးရသဘောထားကိုသိချင်ပါတယ်ဒီလက်ရှိဆိုတာတတန်းအတွင်းမှာတော့ဒီပြည်တွင်းမှာပုဂ္ဂိကသတင်းစာတွေ channel တွေထုတ်လနိုင်တာတွေရှိပါတယ်တိုင်းရင်းသားဘာသာတွေနဲ့ထုတ်တဲ့စာဆောင်တွေလည်းရှိလာပါတယ်ဒီနိုင်ငံခြားသတင်းဌာနတွေဆိုလို့ရှိရင်လည်းလွတ်လွတ်လပ်သတင်းယူခွင့်တွေလည်းရလာပါတယ်ဒီလိုမျိုးတုတ်တက်မှုတွေရှိရဆိုပြီးတော့လည်းအစိုးရတောင်းရှိသူတွေကမကြာခဏဆိုသလိုပြောလို့လည်းရှိပါတယ်ဆိုတော့ဒါတွေကသတင်းလွတ်လပ်ခွင့်အခြေအနေကိုတကယ်တမ်းရောင်းပြန်ထင်ရတဲ့အခြေအနေမျိုးလားတခြားတုတ်တက်မှုဆွေးနွေးမှုတွေအနေနဲ့ရောဘာတွေများရှိခဲ့ပါသလဲဆိုတာဒီမန္တလေးမြို့ကသတင်းစာဆရာဦးကျော်ရင်မြင့်ရဲ့အပေါ်တော့အရင်ဆုံးကြားချင်ပါတယ်ဆရာဆွေးနွေးပြပါဦးခင်ဗ
ျဟုတ်ကဲ့ပါခင်ဗျဒီအစိုးရစိတ်လက်ထက်မှာပုဂ္ဂလိကသတင်းစာတွေထုတ်ခွင့်ရလာတာကိုကျွန်တော်ကြိုးစားပါတယ်အဲနောက်တစ်ခါစပီစီစီရေးကလည်းအရင်ကတင်းတင်းကြပ်ကြပ်နဲ့နေပြီးတော့ဖြတ်တော့တင်ထုတ်လုပ်နေရနေပြီးတော့ထုတ်တင်လုပ်လိုက်တာဒါလည်းတိုးတက်လာတယ်လို့မြင်ပါတယ်ဒီအစိုးရစိတ်လက်ထက်မှာစပီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အရင်နဲ့ဆိုင်ရင်အများကြီးတိုးတက်ပါတယ်ဗ
ျဟုတ်ကဲ့ဆရာတို့နောက်တစ်ခုကတို့ပေါ်လေအခုဒီမှာဟိုတိုင်းသတင်းစာတွေလည်းထုတ်ခွင့်ရတယ်ဘာညာဆိုပြီးတော့ပြောရတယ်ရှိတယ်ဒါပေမဲ့ဒါတွေကရောဒီလိုထုတ်ခွင့်ရတယ်ဆိုရင်ပဲဘလောက်များလွတ်လပ်မှုရှိတယ်လဲဆရာတခြားမပါဘူးဥပမာသတင်းတွေမှာပါတဲ့ကိစ္စတွေနောက်ပြီးဒီတိုင်းသတင်းစာတွေနဲ့တိုင်းရင်းဘာသာစကားနဲ့ထုတ်ပြန်တဲ့စာဆောင်တွေဘာတွေမှာပေါ့လေအစိုးရအာဝေါ်ရီယာများများနေသလားဒီလိုအမျိုးတွေကပို့ပြီးတော့ဟိုထုတ်ခွင့်ရနေတာမျိုးလားဆရာတို့ဘလို့နားလည်ထားတယ်ဆရာကျော်မြင့်ဟုတ
်ကဲ့တိုင်းရင်းသားသတင်းပါစားကြရင်တိုင်းနာဒီလာရီအန်ဒီပြီးတော့မှသတင်းစာဆောင်တွေလည်းထုတ်ခွင့်ရတာမှတ်ပါတယ်ဒါပေမဲ့တိုင်းနာစာဆောင်တွေအပေါ်မှာတော့အားပေးမှုနည်းနေသေးတဲ့အတွက်ကြောင့်မို့လို့အသိကျကျပြန့်ပြန့်နဲ့လည်းမဖြစ်သေးဘူးနောက်တစ်ခါတိုင်းနာဒီအတွက်လည်းထိရောက်တဲ့နေထားတော့မရောက်သေးဘူးလို့မြင်ပါတယ
်ဟုတ်ကဲ့နောက်ကျွန်တော်ဒီဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK ကဆရာဦးတရာသွေးလည်းကျွန်တော်လေလိုက်မှမှရောက်နေပါတယ်ဆရာဦးတရာတို့သဘောထားလဲဆွေးနွေးပါဦးခင်ဗျာအခုကျွန်တော်တို့ဒီအခုလက်ရှိအစိုးရလက်ထက်မှာပေါ့လေမီဒီယာနဲ့ပတ်သက်လို့သတင်းစာ channel တွေတော်တော်များထုတ်ခွင့်ပြုရတယ်နိုင်ငံခြားသတင်းတောက်တွေလည်းဟိုဝင်ဝင်နေအရင်နဲ့ဆိုင်ပို့ပြီးရလာတယ်ဆိုတာမျိုးပေါ့လေရှိလာတယ်ဆိုတော့ဒီပြီးခဲ့ဒီအခုလက်ရှိဒီအစိုးရလက်ထက်မှာဆောင်ရွက်ခဲ့သမျှတွေထဲမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘလောက်များဟိုတိုးတက်မှုရှိသလဲနောက်တစ်ခါဟိုလိုအပ်နေရာတွေရောဘာတွေများမြင်မိလဲဆရာအနေနဲ့
အဓိကတော့ဒီစင်စာပေါ့နော်ဒီစင်စာပြီးဖြတ်တဲ့ကိစ္စစင်စာအဖွဲ့ကိုဖြတ်သိမ်းပေးလိုက်တာကတော့အဓိကတိုးတက်မှုပေါ့အဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီပြည်ထဲမှာရှိတဲ့သတင်းစာတွေကလောလောလည်ရေးခွဲရတာပဲဒါတခုပဲအားလုံးကသက်သနာကြုံနေရတာကအဲဒီရေးတဲ့အခါမှာအဲရေးသားမှုတွေနဲ့ပတ်သက်ပြီးတော့တချို့ကိစ္စတွေပေါ့နည်းနည်း sensitive ဖြစ်တဲ့မှာစီရေးသတင်းလိုကိစ္စမျိုးတွေနောက်တစ်ခါနိုင်ငံတော်ကြီးခဲ့လို့မျိုးပုဂ္ဂိုလ်မျိုးဝေဖန်ရေးသားတဲ့ကိစ္စမျိုးတွေနောက်တစ်ခါဘာသာရေးနဲ့ပတ်သက်လို့အလားပါလားဒီပြုံးလေးစပတ်တလို့ရေးတာကိစ္စမျိုးတွေမှာတော့ပြဿနာရှိရပါတော့ရှိရဆိုတာကစင်စာမရှိတော့တဲ့ခါကျတော့တစ်ဖက်မှာဘာကနေပင်လာလဲဆိုတော့ကျွန်တော်တို့တရားဆွဆန်တဲ့ကိစ္စတွေရေးယူခံတဲ့ကိစ္စတွေနောက်ပြီးတော့အရေးယူရဲ့အခါမှာလည်းဟိုကျွန်တော်တို့ဒီမတန်တဆပေါ့နော်ပြစ်ဒဏ်ကိုကြီးကြီးလေးလေးချတဲ့ကိစ္စမျိုးတွေပေါ့နော်ဆိုဒီလိုကိစ္စမျိုးတွေရှိလာရှိတဲ့ခါကျတော့ကျွန်တော်တို့တရင်တွေကအရင်လိုတီးဖြတ်တာမျိုးမရှိတော့ဘူးဆိုတော့လည်းပဲကျွန်တော်တို့ဒီအရေးယူခံမယ်ဟာတရားဆွဆန်မယ်အကြီးရနေပြီးတော့လေးပင်လဲဆိုတော့ကိုယ့်အကူစံစားဖျက်ရတဲ့သဘောတွေရှိလာတယ်ပေါ့ဗျာ။ဆိုဒီလိုအနေထားလေးရဲ့တော့ကျွန်တော်တို့ရှိမှာတော့ပရိုဒက်ရှင်လိုတယ်။ဒီဘက်ကတော့ဟိုဒီကျွန်တော်တို့လိုလိုရေးသားဖို့ဆိုတော့ရပါမယ်လေ။ဒီလိုမျိုးကျွန်တော်တို့ဖိအားမရှိဘူးဆိုလို့ရှိလို့ရှင်တော့ဒီထက်ပို့ပြီးတော့ကျွန်တော်တို့ကောင်းမွန်တဲ့ကျွန်တော်တို့ဒီသတင်းလောကကိုကျွန်တော်တို့ကြည့်ဖောက်ဆိုင်မှာပေါ့။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့အခုဆက်စပ်ပြောသလိုပေါ့လေဒီမီဒီယာပေါ်မှာဖိနှိပ်မှုတွေနဲ့ပတ်သက်လို့ပြောမယ်ဆိုရင်အခုကျွန်တော်ဒီသမ္မတသတင်းချန်နယ်ကသတင်းတော့ကျုပ်ဒီမက်ရွှေမုံလည်းရှိနေပါတယ်မက်ရွှေမုံဆိုလို့ရှိရင်ဒီလိုမီဒီယာကိစ္စရနေဆက်နွယ်ပြီးတော့သူအမှုတော်လက်ရှိရင်ဆိုင်နေရတုံးလို့ကျွန်တော်နားလဲပါတယ်ဆိုတော့မက်ရွှေမုံရဲ့သဘောထားလည်းဆွေးနွေးပါအောင်ခင်ဗျာကျွန်တော်လက်ရှိအစိုးရတက်တန်းမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရအကောင်ဘာတွေများမြင်မိလဲ
လက်ရှိသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဒီအရင်ထက်ဆိုင်အထိုက်လေးရောက်ဒီလွတ်လပ်ခွင့်ရှိလာတာတော့ရှိတယ်ဒါပေမဲ့အခုရှိတာကဒီရေးသားတဲ့အပေါ်မှာခုနကကိုတီရသေးပြောသလိုပေါ့ရေးသားတဲ့အပေါ်မှာပေါ့ဒီစံစာပိုင်းပတ်သက်လို့ရှိရင်ဟိုအရင်တော့ဖြတ်တောက်တာတွေကိုရှိလို့ဒီဟာတက္ကနာပဲရှိခဲ့ပြန်အခုချိန်မှာတရားစွဲဆိုမှုကအလွယ်တကူကတက္ကနာမှဖြစ်နေတယ် ခုလိုလဲဆိုတော့ဥမာတက်ပိုင်းဆိုင်ရာသတင်းတွေဆိုရင်မီဒီယာနဲ့တစ်နေ့နှစ်ချိန်တွေ့တယ်ဘာမှသူကြရတာတက်ကရမလားဘူးတက်ကသတင်းတွေပတ်သက်လာလို့ရှင်ရေးလို့ရှင်အဲ့ပြဿနာတက်နိုင်တယ်။ဒါပေမဲ့ဥပမာပေါ့ဒီစစ်မှတ်ချက်မှာပဲ unity ဆိုလို့ရှိရင်သတင်းတပုတ်ကြောင့်ပဲအခုလိုမျိုးဟိုနှစ်ချီတာများပေါ့ထောင်နိုင်ကြခံရတာ။ဒါတွေရှိနေပြီကတော့မီဒီယာလွတ်လပ်ခွင့်ရအပြည့်အဝဘာမှမရှိသေးဘူးလို့တော့ကျွန်မတို့အနေနဲ့မြင်တယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲတဲ့ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တရားလည်းရှိပါတယ်ကိုဘိုဘိုမြင့်တန်တွဲမျိုးပါကိုဘိုဘိုမြင့်ရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့မီဒီယာလောကနဲ့ပတ်သက်ပြီးတော့ကျောင်းမှာဆိုလို့ရှိရင်ပထမဆုံးဟုတ်ကဲ့သတင်းစာနယ်တွေကလွတ်လပ်လပ်လပ်ထောက်ခွင့်ရလာတာကိုတွေ့ရပါတယ်။နောက်ပြီးတော့ရှိရင်ဒီမီဒီယာမှာလွတ်လပ်လပ်လပ်ပြောခွင့်ရလာတာလေးကိုလည်းတွေ့ရပါတယ်။ဒါပေမဲ့တခုရှိတာကတော့ဒီတခြားနိုင်ငံတွေတခြားမီဒီယာတွေနဲ့ရှင်းလိုက်တယ်နိုင်ငံတကာမီဒီယာတွေနဲ့ရှင်းလိုက်တယ်ဆိုရင်မြန်မာနိုင်ငံရဲ့မီဒီယာဟာတော်တော်ကျဆင်းနေတာကိုတွေ့နေရတယ်။ဒီနိုင်ငံမှာမီဒီယာတွေဖြစ်တဲ့ရုပ်မြင်သံကြားဟိုဗီဒီယိုတို့ဆိုလို့ရှိရင်လည်းဒီ VOE တို့ BBC တို့နဲ့ရှင်းကြည့်လိုက်မှဆိုလို့ရှိရင်တော်တော်ကြီးကိုကြဆင်းနေတာကိုတွေ့နေရတယ်။အစိုးရရဲ့ကောင်းချောင်းကိုပဲတော်ပြီးတော့အစိုးရလုပ်နေတဲ့အမှားယုံမှုတွေ၊လွဲချော်မှုတွေ၊ဘာသာရေးမှာဆိုတဲ့တစ်ဖက်သက်ဆံမှုတွေဒီဥစ္စာတွေကိုကြတော့တို့ကပြောဖို့ကြတော့တို့အနေနဲ့လွတ်လွတ်လပ်လပ်ပြောခွင့်မရဘူး။လွတ်လွတ်လပ်လပ်ဝေဖန်ခွင့်မရဘူး။တို့အနေနဲ့တို့အစိုးရကောင်းချောင်းတို့အဖွဲ့အစည်းကောင်းချောင်းဒီလိုပဲတစ်ဖက်သက်ကြီးပဲလွတ်တဖက်တကြီးပဲပြောနေတာပဲဒီလိုမီဒီယာလောကမှာအခုအထိတွေ့နေရသေးပဲအယက်သားအစိုးရပြောင်းလာခဲ့ပေမဲ့လည်းဒီစစ်အစိုးရနဲ့အယက်သားအစိုးရကိုပြောင်းလာခဲ့ပေမဲ့လည်းဒီမီဒီယာကတော့လုံးဝလွတ်လပ်မှုကတော့မရှိသေးဘူ
းဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်ပြောချင်တယ်ဟုတ်ကဲ့ကျေးဇူးပါအခုဆော့ဆော့ပေါ်လေးကိုဘူဘူမြင်ဆွေးနွေးသွားတယ်ပဲနောက်ဟိုကျွန်တော်တို့အခုဒီမှာသတင်းချန်နယ်တွေထွက်ခွင့်ဟိုထွက်ခွင့်နေပို့ရလာတယ်ဒီတိုင်းဘာသာစကားတွေနဲ့ထွက်ခွင့်ရတယ်ဆိုရင်ပဲအခုချို့ကထောက်ပြနေရတော့ရှိပါရဲ့ဒါကပရီမီယာရဲ့အပိုင်းမှာလွတ်လပ်မှုတွေကတော့ရလာတာမှန်တယ်ဒါပေမဲ့ဟိုဘရိုကတ်မီဒီယာပေါ့နော်အသံလွှင့်မီဒီယာလုပ်ငန်းတွေမှာကျအစိုးရရဲ့ထိန်းချုပ်မှုတွေကဟိုကြီးမားမားရှိနေတော့မယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆရာဦးကျော်ရင်မြင့်သဘောထားဘယ်လိုရှိပါသလဲခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုသဘောတူပါတယ်ဗျာဟိုသဘောကူကျွန်တော်တို့ FM နေ Public လို့ပြောလို့ရနိုင်တဲ့ FM နေရှိပြီမြဲ FM နေကသူတို့စံတွင်းမှာဒီအကုန်လုံးကိုတင်ပြပြီးမှတွင်းရတယ်လို့သူတို့ပြောပါတယ်အဲ့ဒီတော့ထိချုပ်မှုကအပြည့်အဝရှိနေတဲ့အနေထားမှာရှိနေတော့မှာပဲ
โอเคဥတီယာသွေးသဘောထားခင်ဗျာကျွန်တော်တို့ဒီ broadcast media အပါဝင်ပေါ့လေသတင်းမီဒီယာလွတ်လပ်ခွင့်နေမှာတခြားလွတ်လပ်ခွင့်နေပို့ပြီးချေချေမြန့်ရလာဖို့လိုတဲ့အပိုင်းနေဘယ်ပိုင်းနေကြံနေသေးလဲ
အဓိကဆိုတော့ပြောတဲ့ဘောတော့ internet media ဆိုတော့လွတ်သွားပြီးတယ်ဒါ internet streaming media တွေလေဆိုတော့ဟိုကျွန်တော်တို့ဒီ video နဲ့ပတ်သက်လို့လား video သတင်းတွေထုတ်တာတွေအဲဒါတွေဆိုလို့ကျွန်တော်တို့ print media တွေလိုပဲပြဿနာတက်တာမှာတက်တာပေါ့နော်မသေးချင်းရတော့ဒီကထုတ်ပြန်လို့ရတယ်ဟလာဘာမှပြရတတ်မှရှိတော့ရဲ့အဓိကကျွန်တော်တို့တိုင်းပြည်မှာကပြည်ထဲမှာထုတ်ခွင့်နဲ့ကျွန်တော်တို့ဒီရုပ်မြင်သံကြားနဲ့ radio တွေကိုထိန်းထားတာတော်တော်ဆိုးသေးတယ်တော်ဆိုးသေးတယ်ဆိုတော့ကျွန်တော်တို့ဒီဗီဒီယိုနဲ့ရုပ်မြင်သံကြားဟုတ်ခစ်တော့လဲဆိုတော့တော်စမ်းစစ်တွေဖြစ်တယ်ဗျာယာယီတို့ကတကယ်ကိုဟိုအာနာပိုင်းတရားတို့တစ်ခုခုလုံးလို့ရတယ်လက်သက်တစ်ခုလိုမျိုးပဲကြောက်ပြီးတော့ကျွန်တော်အရင်ဆုတ်ကင်ထားတယ်အခုမီဒီယာကျွန်တော်ဒီ broadcasting ဥပဒေဆိုတဲ့ပုံလေးတော့မယ်ပြီးကျွန်တော်တာမန်ကျွန်တော်တို့ဒီလိုလိုလိုအရီပါခေါက်ခွာလာတယ်ဟိုပေါ့နော်ကျွန်တော်တို့ဒီ private sector နေပြီးတော့ရုပ်မြင်သံကြားဌာနတစ်ခုကိုပိုင်ပြီးတော့အထုတ်လွှင့်မှုဆိုတာမဖြစ်နိုင်အောင်ကိုတခါတည်းတော်တော်ကြီးကိုဟိုဥပဒေမှာလောက်ထားတယ်ပေါ့နော်နောက်ပြီးတော့ကျွန်တော်ရေဒီယိုဆိုလို့ရှိရင်တော်တော်များများဖြည်းဖြည်းချင်းသူကဟိုနီးစက်တဲ့အစိုးရကနီးစက်တဲ့တွေကိုချပေးတာတို့တော့ခါဒီ station တွေအားလုံးကိုလည်းဒီမြန်မာအတန်းနဲ့ attach လုပ်ထားပြီးအချိန်မြင့်ချက်ဆိုင်လို့ရအောင်အချိန်မျိုးဖန်တီးထားတာလို့ဆိုတော့အစိုးရအနေနဲ့ကဟိုဒီမီဒီယာတွေပေါ်မှာအရန်ကားတဲ့ပေါ့နော်အရန်တတိထားလုံးလေအဲ့တော့စိတ်ပေါ်တော့ဒါလည်းကျွန်တော်နိုင်ငံရေးနဲ့ဆက်ဆက်ပါတယ်နိုင်ငံရေးကတပြေးပြေးရောက်လာတော့သူတို့လည်းတပြေးပြေးချင်းလောက်လာမှာမတွေ့တော့ဘူးဒါပေမဲ့အခုအချိန်ဒီကတော့ဒီလုပ်ငန်းတွေကနိုင်ငံတကာမှာ solution နဲ့ FM လုပ်ငန်းတွေပါ solution တာကြောင်းနေပါတယ်ကျွန်တော်လုပ်ကြတယ်ဆိုတော့ဟိုပြည်သူလူထုကပို့ပြီးတော့ချီကျွန်တော်တို့ဒီပုဂ္ဂလိကပေါ့နော်ပြည်သူလူထုကိုပြောတာပုဂ္ဂလိကဒီကပို့ပြီးလို့လက်လက်ဒီလုပ်ငန်းတွေမှာဟာအတော်နဲ့လုပ်ငန်းတွေနဲ့ရုပ်မြင်သံကြားထုတ်ပြန်တဲ့လုပ်ငန်းတွေမှာဟိုပါဝင်ခွင့်ပါဝင်လာနိုင်အောင်လုပ်ပေးရမယ်ဒါမှကျွန်တော်တို့တိုင်းပြည်မှာရှိတဲ့ကျွန်တော်တို့ဒီပုဂ္ဂလိကလုပ်ငန်းပုဂ္ဂလိကခန်းကဏ္ဍအရန်တိုးတက်လာမယ်အဲ့လိုမဟုတ်ဘဲနဲ့ဒါတွေလုံခြုံရေးနဲ့သက်ရန်သက်ဆိုင်နေဆိုပြီးအရန်စိတ်ကွတ်ထားတယ်ဥပဒေတွေပါထည့်သွင်းထားတယ်ဥပဒေတွေနဲ့ပါစားစီထားတဲ့ပုံမျိုးရှိနေတာဒါကောင်းတဲ့လားလားမဟုတ်ဘူးနားကတည်းကမကောင်းဘူးတော့နားကမှာကျွန်တော်တို့ဒီကဏ္ဍတွေမှာပုဂ္ဂလိကတွေပါဝင်မှုပို့ပြီးတော့ develop ဖြစ်စေခြင်းနဲ့ပို့ပါဝင်စေခြင်းနဲ့ပို့ပြီးတော့ quality ကောင်းတဲ့ဟာရုပ်ကံဌာနတွေပေါ်လာစေခြင်းနဲ့ video ဌာနတွေပေါ်လာစေခြင်းနဲ့ဆိုလို့ရှိရင်အဓိကပို့ပြီးကျွန်တော်တို့အခွင့်အရေးပေးတဲ့ဒီလိုကျွန်တော်ပြန်ပြန်ဆွဲရမယ်အချင်းကြီးတွေလုတ်ပြီးခံလိပြရမယ်ဗျအခုကတော့ ဟိုခေတ်တော့ဆိုတဲ့အခုချိအောင်ဖွင့်မပြီးတော့တဲ့အပြင်နည်းနည်းထိန်းထားတဲ့ဘောတူရပြည်
ဟုတ်ကဲ့ခင်ဗျာဆိုတော့အခုဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရသွားတဲ့အတွက်အစိုးရအသစ်မှာဦးဆောင်မှုလည်းရှိနေပါတယ်ဆိုတော့ဒါမှမဟုတ်ဒီ NLD ဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာရောမီဒီယာလွတ်လပ်ခွင့်တွေပိုရလာနိုင်မယ်လို့မျှော်လင့်လို့ရမလားဆရာဦးကျော်ရင်မြင်အမြင်ဆွေးနွေးပါအောင်ခင်ဗျာ
ပိုပြီးတော့မီဒီယာလွတ်လပ်ခွင့်တွေရလာခြင်းမယ်လို့မျှော်လင့်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီ NLD ကိုယ်တိုင်ကဒီမိုကရေစီကိုပေါ်ဆောင်မယ်လို့ကြွေးကြော်ထားတာပါအဲ့ဒီတော့ဒီမိုကရေစီနဲ့စန့်ကျင်တဲ့မီဒီယာပြည်နှိမ်မှုတွေအားလုံးကို NLD ကပြောင်းပြန်လှန်ပြစ်ပြီးတော့မှမီဒီယာလွတ်လပ်ခွင့်တွေပြည့်ဝပေးမယ်အစိုးရတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ
်ဟုတ်ကဲ့တချို့ဟိုဒီခုရှိရတော့ဒီ NLD ပါတီအနေနဲ့ဒီမီဒီယာနဲ့ဆက်ဆံရေးမှာဟိုပေါ်လေတချို့ဥမာအခက်အခဲလေးတွေရှိရဲနောက်တစ်ခုကဥမာအကြောင်းအရာတစ်ခုဆိုလို့ရှိရင်ရုပ်တရက်မေးစရာဘယ်သူ့ကိုမေးရမှန်းမသိဘူးဆိုတဲ့ဟာမျိုးကျွန်တော်တို့တချို့သတင်းတောက်တွေကြားမှာကျွန်တော်တို့ကြားနေရတာမျိုးလည်းရှိပါတယ်ဆိုတော့ဒီ NLD အနေနဲ့ဒီအစိုးရဖြစ်လာရင်ရောဒီမီဒီယာနဲ့ရင်းနှီးမှုအတိုင်းတာအားရကျေနပ်စရာခြေအနေမျိုးရှိလာနိုင်မဲ့လားလာမျိုးရှိလားဆရာဦးတရားသွေးအမြင်ဆွေးနွေးပါဦးခင်ဗျာ
ဟုတ်ကဲ့အနေနဲ့ပတ်သက်လို့တော့ကျွန်တော်ပြောပြရနှစ်ခုရှိပါတယ်ကြာတစ်ခုကဟိုအစိုးရမဖြစ်ခင်လက်ရှိအတိုက်ခံဘဝမှာတော့ဘောတော့လက်ချက်ကတော့အစိုးရဖြစ်သွားရင်ပေါ့နှစ်ပိုင်းရှိပါတယ်အဲ့တော့လက်ရှိဟိုတနေပါတီအနေနဲ့ပေါ့အနိုင်အတိုက်ခံအတိုက်ခံတော့ဆောက်မှာပေါ့ပါတီတစ်ခုဖြစ်လာတဲ့အနေနဲ့ဒီဆက်သွယ်ထောက်ရတယ်
ဟုတ်ကဲ့ကျွန်တော်ကိုတီယာသွေးရဲ့တယ်လီဖုန်းလိုင်းကကျွန်တော်အဆင်မပြေဖြစ်နေတယ်ကျွန်တော်ပြန်ပြီးဆက်သွယ်လိုက်ပါမယ်ကျွန်တော်မတ်ရွှေမုံရဲ့သဘောထားလဲကျွန်တော်တို့ဟိုသိချင်ပါတယ်ခင်ဗျာဒီ NLD ပါတီအနေနဲ့ဒီမီဒီယာနဲ့ဆက်ဆံရေးရင်းနှီးမှုအတိုင်းအတာတွေကဒီအစိုးရသေးလက်ထက်မှာရောအားရချင်တဲ့ဆရာအခြေအနေတွေမြင်ရလိမ့်မယ်လို့ယူဆလားခင်ဗျာ
အခုခုလက်ရှိအနေထားမှာဆိုလို့ရှိရင်တော့ဒီ NLD ကဒါအခုအနာလွဲမယ်ဆိုတာပဲရှိသေးတယ်ဗောလက်ရှိအနာကမရသေးဘူးလို့တော့ဆိုလို့ရတယ်ဒါကြောင့်မလို့ဒီလေးလပိုင်းအနာလွဲပြီးတဲ့နောက်ပိုင်းကျလို့ရှိရင်တော့ဒါကျမတို့အနေနဲ့တော်တော်သုံးသပ်မှာဗောနော်ကျမတို့ကလည်းအခုဒီပြန်ကြားရေးလိုဌာနမျိုးတွေဗောဒီစာပေစီစီရေးကပြီးခဲ့ပြီမဲ့ဒီပြန်ကြားရေးဌာနရှိနေသေးတယ်ဗောနော်အဲ့ဒီမှာလည်းဒါအထိုင်းလျောက်မီဒီယာသမားတွေကအဆင်မပြေမှုတွေတော်တော်များများလည်းကြုံခဲ့ရတယ်ဗောကျွန်မရအခါကျတော့အထူးအသည့်တစ်ခုပြောင်းလာတဲ့အခါမှာပေါ့ဒီလိုဌာနတွေနဲ့ဘယ်လိုရှေ့ဆက်ပြီးတော့မီဒီယာသမားတွေနဲ့တိစက်မှုတော့မှာအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်လာမလဲဆိုတာကိုကျမတို့ကတော့အခုချိန်မှာဟိုအတိအကျအနေနဲ့ဘာကုန်းမှဝေဖန်ပေးဖို့အဆင်မပြေသေးဘူးရှင်။ဘာဖြစ်လို့လဲဆိုတော့ဒီလေးလပိုင်းရဲ့အနာလွဲပြီးတဲ့နောက်ပိုင်းကိုကျမတို့ရှေ့ဆက်ပြီးတော့သုံးသပ်ဖို့လိုသေးတယ်လို့ကျမအနေနဲ့ထင်မြင်မိတယ်ရှင်။
โอเคကျေးဇူးပါခင်ဗျာဒီပြီးခဲ့တဲ့ဒီဘက်ထက်မှာပဲဒီမြန်မာနိုင်ငံမှာလှုပ်သွားတဲ့ဒီမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံမှာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောသွားတာရှိပါတယ်ဒီပုဂ္ဂလိကနဲ့နိုင်ငံပိုင်မီဒီယာတွေဖွံ့ဖြိုးတိုးတက်အောင်ကုအစိုးရတက်တမ်းမှာလှုပ်ခဲ့နောက်ထပ်ဟိုလှုပ်ဖို့ရည်ရွယ်ထားတယ်လည်းသူပြောသွားပါတယ်ဒီထက်မှာဒီပြန်ကြားရေးဝန်ကြီးအစ်စ်ကိုတာဝန်နဲ့ဆက်လွှဲမယ်မီဒီယာကိစ္စနဲ့ပတ်သက်လို့နိုင်ငံကနဲ့ပေါက်လုံနေတာတွေကိုဆက်လုပ်တင်မတင်အစိုးရအစ်စ်ကစဉ်းစားလိုက်မယ်အခုသူတို့ဒီညီလာခံတော်မှဒီဇင်ဘာမှာကျင်းပတာဒီနောက်ဆိုးအစ်စ်အတွက်စဉ်းစားကြရတယ်ရအောင်သူတို့ရည်ရွယ်ဆိုတော့တဘောရည်လည်းသူပြောသွားပါတယ်ဆိုတော့ဒီအခုလက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့ဒီမီဒီယာလုပ်ငန်းတွေကနောက်ဆိုးအနေနဲ့ဆက်ပြီးတော့ဟိုတည်ဆောင်သွားတဲ့ကိစ္စတွေဘာတွေရှိမယ်လို့ယူဆလဲဆရာဦးကျော်ရင်မြင့်တဘောရည်ဆွေးနွေးပါဦးခင်ဗျာ
တည်ဆောင်သွားတဲ့လည်းတည်ဆောင်မသွားတဲ့ကကျွန်တော်အရင်ပြောချင်ပါတယ်ဗျအဲ့ဒီဒီနေ့ကျွန်တော်ခီးသွားနေပါတယ်အောင်ပန်းလို့ရွှေညောင်လို့ကြောက်တဲ့အခါမှာပြောဖြစ်တဲ့စကားကတော့ဝန်ကြီးဌာနတွေဖောင်းပွားနေတဲ့အကြောင်းအဲ့ဒီအကြောင်းလေးကိုပြောဖြစ်ပါတယ်အသေးအရွယ်မတူဖြတ်သန်းမှုမတူတဲ့သူတွေနဲ့ပြောဖြစ်စေအားလုံးကကြံကြဲရေးဝန်ကြီးဌာနဆက်မရှိသင့်တော့ဘူးဆိုတော့အကြောင်းအရာကိုမတိုင်မြင်ပဲနဲ့တဘောတည်းပြောပါတယ်ကျွန်တော်လည်းသူတို့နဲ့တဘောတည်းပါပဲလာမယ့်2015မှာတာဝန်ယူမဲ့အစိုးရအဖွဲ့တာဝန်ယူမဲ့ကြံကြဲရေးဝန်ကြီးကကြံကြဲရေးဝန်ကြီးဌာနကိုရှော့ချပြစ်သိမ်းမှုတွေလုပ်တဲ့နယ်လို့ထင်ပါတယ်ဒါကလုံးဝတည်ဆောင်မသွားတဲ့နာပါလက်ရှိကြံကြဲရေးဝန်ကြီးဌာနမှာဝန်ထမ်း3000ကျော်ရှိတယ်အဲ့ဒီဝန်ထမ်းတွေကိုပြည်နယ်နေရာတွေမှာပို့ပြီးတော့မှရှော့ချတာပြီးလုပ်ရပါလိမ့်မယ်ဆက်ပြီးတော့တည်ဆောင်သွားတင်တာကတော့ဒီပြန်ကြားရေးဝန်ကြီးဌာနရဲ့လုပ်ငန်းတာဝန်တွေကိုတခြားဝန်ကြီးဌာနတွေကိုလွှတ်ကြောင်းပေးတင်ပါတယ်ဥပမာရင်းကျေးမှုဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့မှစာပေပိမာန်ကအလုပ်မျိုးတွေဆက်လုပ်ဖို့နောက်တစ်ခါကလေးစာပေဖွံ့ဖြိုးရေးလိုအပ်မျိုးတွေဆက်လုပ်ဖို့လို့ဆက်ပြီးတည်ဆောင်သွားတင်တယ်လို့မြင်ပါတယ်အနောက်ကပြန်ကြဲရေးဝန်ကြီးတဲ့အနေနဲ့ဆက်လုပ်ဖို့ကြံနေသေးတဲ့ broadcasting law လို့ဟာမျိုးတွေကိုပြီးမြောက်အောင်ဆောင်သွားဖို့ကြိုးစားနေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။ Okay. So ကျွန်တော်တို့ဆရာဦးတီယာသွေးနဲ့လည်းပြန်ဆက်သွယ်လို့ရပါတယ်ဆရာဦးတီယာသွေးသဘောထားရောခင်ဗျာကျွန်တော်တို့ဒီအစိုးရတဲ့အနေနဲ့ဒီလက်ရှိအစိုးရလက်ထက်ကနေပြီးလလွဲလက်ပြောင်းလုပ်တဲ့ကိစ္စတွေနောက်ပြီးတော့ဖေရှားပြစ်တဲ့ကိစ္စတွေဘယ်လိုမျိုးရရှိမလဲဥပမာဆရာဦးကျော်ရင်မြင်ရတာဒီပြန်ချာရေးလို့အဖွဲ့အစည်းမျိုးတွေကမရှိသေးဘူးလို့ပြောပါတယ်ဆိုတော့ဒီအစိုးရအပေါ်သတင်းဌာနတွေလို့သတင်းစာတွေလို့ဒီလိုမီဒီယာတွေရောဒီပြန်ချာရေးဝန်ကြီးဌာနတွေရောဆက်ရှိဖို့လိုသေးလားဆရာဦးတီယာသွေးသဘောထားဆွေးနွေးပါဦးခင်ဗျာ
အဓိကပြန်ကြားရေးဝန်ကြီးဌာနဆိုတော့ဟိုကျွန်တော်တို့တိုင်းပြည်ဆက်ပြီးတော့မလို့အပ်တော့ပြပါဘာလို့လဲဆိုတော့ပြန်ကြားရေးဝန်ကြီးဌာနဆိုတော့တောက်လျှောက်သူကဝါရဆန့်ချီတွေကိုတောက်လျှောက်ကတော့ပြီးခဲ့တဲ့အဲအဲဒီကျွန်တော်တို့ဒီဒီဒီဆေးဆိုးရကာလမှာဩအဲ့ဒီမတိုင်ခင်ဟိုဆိုရှယ်လစ်ဆိုးရကာလမှာဩဒါဝန်ဆက်ဆောင်ကြတယ်ဒါကသူခေတ်စနစ်အရာသူတို့ရဲ့ဝါရဆန့်ချီကိုတာဝန်ယူဆောင်ရွက်ဖို့တကူအမျိုးမျိုးပေါ့နော်ဒီပြန်ကြားရေးဝန်ကြီးဌာနဆိုပြီးထူထောင်ပြီးတော့အမျိုးမျိုးဆောင်ရွက်ခဲ့ကြတာပေါ့အခုချိန်ကျမှကစားရဲကျွန်တော်မလို့အတော့ဘလို့ကျွန်တော်တို့ဒီဝင်ကြီးဌာနအစားပေါ့နော်ပြန်ကြပြီးတော့ဝင်ကြီးအစားထားတယ်ပါပဲကျေစောချပြီးတော့ကျွန်တော်တို့ဒီအစိုးရနဲ့ပတ်သက်လို့သိချင်းသိလိုက်တဲ့ information တွေဒီနေ့အချက်အလက်တွေထုတ်ပြန်ပေးဖို့တော့ပြူကစာဝယ်ယူဖို့လိုအပ်ပါလိမ့်မယ်နောက်တခြားပုံလေးရေးနဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်ဒါအစိုးရတက်ကနေဆက်မှတ်လာမယ်ဒါအစိုးရအနေပြီးတော့ဝန်ကြီးဆောင်ရွက်တဲ့လေပြန်ကြားရေးနဲ့ဆက်ဆိုင်တဲ့ကိစ္စတွေပညာရေးဘူးတူတာနဲ့ပတ်သက်တဲ့ကိစ္စတွေဒီလိုမျိုးအစိုးရဆောင်ရွက်တဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ဘူးတူတာလားသိဖို့ information သိဖို့ထုတ်ပြန်တဲ့ကိစ္စမျိုးတွေမှာဆောင်ရွက်ဖို့အတွက်ရှိတဲ့ဌာနတစ်ခုနေလည်းပဲရှိနေတယ်လို့ထင်ပါတယ်ခင်ဗျာ
โอเคမရွှေမောရဲ့သဘောထားခင်ဗျာဒီအစိုးရအာဘော်သတင်းဌာနတွေလိုမျိုးပြန်ကြားရေးဝန်ကြီးဌာနလိုမျိုးအဖွဲ့အစည်းမျိုးတွေရောဆက်ရှိနေနေတယ်လို့ယူဆလားခင်ဗျာ
ဟုတ်ကဲ့ယခင်ဒီစိုးရလက်ထက်ကလေးရပေါ့နော်အခုချိန်ကြီးပေါ့ဒီကျမတို့ကဒီရသစိုးရလက်ထက်မှာဆိုရင်လည်းပဲဒီပြန်ကြားရေးဌာနနဲ့မီဒီယာနဲ့ဆိုတာတရားစွဲပုံမှန်ပေါ့နော်တရားစွဲခံရတာပြန်ကြားရေးဌာနကြီးပဲစွဲတာများတယ်ဒါကြောင့်မလို့ပြန်ကြားရေးဌာနဆိုတာကကျမတို့မီဒီယာပေါ်မှာလည်းအဲ့လိုပေါ့အညိုတေးကြီးတလို့ပုံစံမျိုးလည်းဖြစ်နေတယ်ဒါကြောင့်မလို့ပြန်ကြားရေးဌာနကျမတို့တက်လည်းလုံးဝမလိုအပ်တော့ဘူးလို့ထင်နေချင်းတော့ဒီပြန်ကြားရေးဌာနကနေပေါ့ချုပ်ကန်တာဒီသတင်းစာတို့ဒီဟိုရုပ်တံလိုင်းလို့ဆိုလို့ရှိရင်လည်းပေါ့နော်ဒီဒီအပြင်မှာရှိတဲ့ပုဂ္ဂလိကတွေနဲ့ဒန်းလူပေါ့ဟိုအစိုးရကတော့လည်းသတင်းစာကိုထုတ်ဝေပြီးတော့ဒီ broadcast ကိုလည်းလုပ်လို့ရတယ်ပုဂ္ဂလိကကလုပ်ခွင့်မရှိဘူးဆိုတဲ့ဟာမျိုးပေါ့ဒီလိုမူဝါဒတွေကိုမရှိသင့်တော့ဘဲနဲ့ပေါ့နော်ညီညီမျှများဒါအပြင်ကပုဂ္ဂလိကတွေလည်းဒန်းလူလုပ်ပိုင်ခွင့်ရှိစေချင်တယ်နောက်ကဒီပြန်ကြားရေးဌာနဆိုတာတော့ကျမတို့မီဒီယာသမားတွေအတွက်လုံးဝမလိုအပ်တော့ဘူးဒါဖြုတ်ချသင့်တဲ့ဟိုအဖွဲ့အစည်းတစ်ခုလို့တော့ကျမတို့အနေနဲ့မြင်နေချင်း
ဟုတ်ကဲ့ကျေးဇူးပါခင်ဗျာတခုရှိတာတော့ဒီမြန်မာနိုင်ငံရဲ့ဒီသတင်းမီဒီယာလောကဟာဟိုတက်တန်းနှုတ်နေသေးတယ်လို့တချို့ကဒီကြွချင်မှုဘိုင်းမှာလည်းအားနည်းနေသေးတယ်ဆိုပြီးတော့တချို့ကထောက်ပြပြီးသူသဖြင့်တော့ဒီအာနာပိုင်းကြီးပဲပိုင်ရပါလေအထက်ခုရှိဖို့လိုသေးတယ်ဆိုပြီးတချို့ပြောတဲ့အမြင်သဘောထားတွေလည်းကြားပါတယ်ဆိုတော့ဒီသဘောထားတွေပေါ်မှာရောဆရာဦးကျော်ရင်မြင်သဘောတူပါသလားခင်ဗျာ
အဲလောကသဘောမတူပါဘူးဗျာအဲ့ဒီအထက်ခုတည်းရှိတင်တယ်လို့ပြောတဲ့သူတွေကတသက်မဲ့လူလူချင်းအထင်ပေးတဲ့သဘောလူဘဝတဲ့သဘောတခြားသူတွေကိုကိုယ့်လောက်အသိဉာဏ်မရှိဘူးလို့ယူဆတဲ့သဘောမျိုးဖြစ်နေပါတယ်။စပစီစီကဒီထုတ်ကနေပြီးတော့အခုထုတ်တင်ကိုပြောင်းလိုက်တယ်။အစိုးရပူပန်တလောက်ဘာမှကတောင်းကနေဖြစ်မလာပါဘူး။ဒါကြောင့်မို့လို့အဲ့ဒီလိုစင်ဆာတို့စီစီရေးတို့ဆိုတာဒီကျွန်တော်ကတော့လုံးဝမလိုအပ်ဘူးလို့မြင်ပါတယ်။အဲ့ဒီလိုရှိတဲ့လူမြင်တဲ့သူတွေကလူလူချင်းအထင်ပေးတဲ့အမြင်တွေလို့သာဝေဖန်နေမှာကြ။
โอเคเสียอุติยาทวยตบครับเนี่ยเราที่မြန်မာနိုင်ငံရဲ့ဒီသတင်းမီဒီယာလောကနုနယ်သေးတယ်ပေါ့လေနောက်ပြီးတော့ဒီသတင်းတောက်တွေဆိုလို့ရှိရင်ကျွမ်းကျင်မှုအပိုင်းမှာအားနေဆိုတော့တခါကျတော့ဒီဟိုပေါ့လေဟိုနိုင်ငံရေးလောကဆိုတော့ဒီအာဏာပိုင်တွေရောဒီအတိုက်ခံနိုင်ငံရေးလောကတွေမှာပါတခါတခါကျွန်တော်ပြောတာမျိုးတွေလည်းကြားပါတယ်ဆိုတော့ကျွန်တော်တို့ဒီမီဒီယာလောကမှာအထက်အခုတွေပါရှိဖို့လိုတယ်လို့မြင်လားဆရာ
ကျွန်တော်ပြောရရဆိုမီဒီယာလောကနုလို့ဖြစ်ပြီးပြောပြောလို့ဘောလို့
โอเคเสียอุติยาตัวเทลโฟนแล้ว
โอเ
คโอเคเสร็จเปียวโอเคจ้าบาเลยโอเค
โอเคตอนนูโลဖြစ်တဲ့တဒနာကြီးရှိသလိုရင်းလို့ဖြစ်တဲ့တဒနာကြီးလည်းရှိရဲ့ဟိုထိန်းတာဆိုရဲ့ကိစ္စမှာကျွန်တော်အမြင်ပြောရရင်တော့လူတူတူတောင်အဖွဲ့ပြီးတစ်ခုဖွဲ့ပြီးထိန်းနေရမလို့ဘူးဗျာကျွန်တော်တို့လူပေါင်းလူဖွဲ့စည်းကိုပညာတက်အောင်ဟလာအမျှော်အမြင်ရှိအောင်ဟိုဘယ်လိုခေါ်မလဲဟိုအမျှော်အမြင်ရှိအောင်ပေါ့နော်စီးကန်းရှိအောင်ဟိုတင်ပြီးတော့လူဖွဲ့စည်းကထိန်းပါလိမ့်မယ်ကျွန်တော်တို့ဒီဆက်စားဖတ်သူဟလာစည်းနေနားထောင်နေသူဒီလူတွေကထိန်းသွားပါလိမ့်မယ်ကျွန်တော်တို့အထင်းကိုမဲ့တဲ့လူပေါင်းလူဖွဲ့ပြီးမှတော့အဖွဲ့ကြီးတစ်ခုအနေပြီးတော့ထူထောင်ပြီးတော့အာဏာရှိတဲ့လူတူတူတောင်လည်းဥပဒေနဲ့ထိန်းဖို့လိုကောင်းလို့ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ကျွန်တော်တို့ပြောင်းမှန်းတဲ့လူပေါင်းတော့ပြီလို့ရှိလို့ရတယ်တကယ်ကိုနားလည်တဲ့ဟလာအမျိုးအမြင်ရှိတဲ့ဒါစာနာနားလည်စိတ်ရှိတဲ့ဝိုင်းပြီးတော့ဟိုဖိမတတ်တဲ့ဒီလိုမျိုးလူဖွဲ့ကြီးကိုကျွန်တော်တို့ကထူထောင်ပြီးတော့လူတွေစာဖတ်သူတွေပရိသတ်တွေထုတ်လုပ်သူတွေထုတ်ဝေသူတွေနောက်ကနေပြီးတော့ကျွန်တော်တို့ဒီမီဒီယာတွေကို ဟိုဟိုပိုင်ဆိုင်နဲ့ဟလာဟိုမူဝါဒချပေးတဲ့လူတွေကကိုကိုဟာကိုထိန်းကြပါလိမ့်မယ်ဆိုတော့အားလုံးပေါ့နော်စာဖတ်ပြီးတော့ဘင်းတော့ချင်းချင်းလည်းထိန်းကြပါလိမ့်မယ်ကိုကူကူလည်းထိန်းကြပါလိမ့်မယ်ဆိုတော့ထိန်းဖို့ကတော့လူလာတော့သူပါလူကောင်းလူပါလိမ့်မယ်ကျွန်တော်ဟိုမလိုဘူးလို့တော့ကျွန်တော်မပြောလို့ဒါပေမဲ့ကျွန်တော်တို့လောကထဲမှာကျွန်တော်တို့ကကျွန်တော်တို့တင့်တင့်လျောက်ပတ်ဆိုတာထိန်းကြမယ်ကိုကူကူရင်းချက်အောင်ကိုကူကူတည်ငြိမ်အောင်ကိုကူကူအပြောအမြင်ကြီးအောင်လုပ်ပြီး
ဆိုတော့ကိုကူတာဝန်ယူသွားကြဖို့ပေါ့နော်ဦး
တော့ဖွဲ့ပြီးရတယ်ကြိုထိန်းဖို့မလိုဘူးလို့ယူသပါတယ
်ခင်ဗျဟုတ်ကဲ့မတ်ရှင်မဝင်သဘောထားအောင်ခင်ဗျကျွန်တော်တို့မီဒီယာလောကမှာအထိန်းကုတ်တွေလုံနေသေးတုံးမလားခင်ဗျ
အဲ့ဒီကိုဆိုတာကတော့မီဒီယာသမားတွေအဖွဲ့အစည်းတွေအချင်းချင်းနဲ့ပြန်လည်ထိတောက်မှာပါဒီလိုစာဘတ်သူပိဋကလည်းရှိတယ်ပြန်လည်ထိတောက်ကြမှာဒါပေမဲ့အနာရှိတဲ့အစိုးရတရက်ကနေပြီးတော့ဟိုဒီလိုမျိုးထိတောက်ဖို့ဆိုတာတော့ကျွန်တော်တို့မီဒီယာလောကအတွက်မလိုအပ်ဘူးရှင်။ဘာဖြစ်လို့လဲဆိုတော့မီဒီယာသမားကမီဒီယာလုပ်ဖို့လုပ်တယ်ဆိုတာပြည်သူမျက်နှာကိုပဲကြည့်တာပါ။ဒါကြောင့်မို့ပြည်သူမျက်နှာကိုကြည့်တဲ့ပြည်သူကမီဒီယာသမားတွေကိုလည်းထိတောက်သွားပါလိမ့်မယ်။ဒါကြောင့်မလို့ပြည်သူ information အကောင့်တွေကိုထုတ်ပေးဖို့အမှန်ကန်ထုတ်ပေးဖို့တည်တင်တည်လိုက်တာတွေကိုသိအောင်လုပ်ပေးဖို့ကမီဒီယာသမားရဲ့တာဝန်မှားတာမှန်တာကိုလည်းပြည်သူကအဆုံးဖြတ်ပေးမှာပါဒါကြောင့်မလို့ပြည်သူကလည်းမီဒီယာသမားကိုအပြန်အလှန်ထိန်းချောင်းဆိုမီဒီယာကလည်းပြည်သူဘက်ကိုအမှန်ဆုံးပြည့်အောင်သတင်းအမှန်ဆုံးတင်ပတ်တင်ဆက်နိုင်အောင်ဒါထိန်းချောင်းတဲ့ပုံစံမျိုးပါပဲဒါပေမဲ့အနာရှိတဲ့လူကနေပြီးတော့လာပြီးထိန်းချောင်းဖို့ဆိုတာကျမတို့အတွက်လုံးဝမဖြစ်သင့်ဘူးမရှိသင့်ဒီစကားမျိုးပြောတဲ့ဆိုလို့ရှိရင်ဒါအနာရှိတဲ့အတိုင်းဝန်းကပြောတဲ့ထောက်ခံတဲ့သူတွေရဲ့သဘောထားအမြင်လို့ပဲကျမအနေနဲ့မြင်နေချင်း
โอเคเจซูပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးကျော်ရင်မြင့်ဂျပန်သတင်းဌာန NHK ရဲ့ဦးတီယာသွေးတမကသတင်းချန်နယ်ရဲ့သတင်းတောက်ချုပ်မရွှေမုံအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ထောက်လို့သူကိုညာဝေးအောင်နဲ့သူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြာနေသေးတဲ့အချိန်တွင်တင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်ခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတပုတ်အရတော့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာကျောင်းတွေမှာတိုက်ခိုက်မှုပြုလုပ်မယ်ဆိုတဲ့ချင်းချောက်မှုရရှိလို့အစိုးရကျောင်းတွေအလုံးပိတ်ပြီးကျောင်းသားကျောင်းသူတွေကိုအိမ်ပြန်လွှတ်ထားရတယ်လို့ရဲကအတည်ပြုပြောပါတယ်။ဒီချင်းချောက်မှုကိုဘယ်ချင်းကပြုလုပ်တယ်လဲဆိုတာကိုတော့မသိရသေးပါဘူး။အစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကိုတိုးမြင့်ချေမှုန်းဖို့လိုအပ်ချက်နဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစွန်းရောက်စစ်သွေးကြောင့် ISIS တို့ကိုတိုက်ခိုက်ရေးညွန်ပေါင်းတပ်ဖွဲ့တွေထံကပိုပြီးထောက်ပံ့ကူညီမှုရဖို့အမေရိကန်ပြည်ထောင်စုကဆောင်ရွက်နေတယ်လို့သမ္မတဩဘားမားကစစ်တပ်ကိုထပ်မံပြောဆိုခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ ISIS တို့ကိုတိုက်ခိုက်ချေမှုန်းတဲ့နေရာမှာအထောက်ပံ့နေတိုးမြင့်ရရှိရေးဆွေးနွေးဖို့တူရကီကိုမရောက်ခင်မှာဝန်ကြီးကာတာကသတင်းထောက်တွေကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖြတ်ရေးအတွက်အစ္စလာမ်စီးရီးမဟာမိတ်အဖွဲ့လိုအမည်ပေးထားတဲ့နိုင်ငံပေါင်း34နိုင်ငံပါဝင်မဲ့ညွန်ပေါင်းအဖွဲ့အစ်ကိုဖွဲ့စည်းလိုက်တဲ့အကြောင်းဆော်ဒီအာရေဗျားနိုင်ငံကဒီကနေ့မှပဲကြေညာပါတယ်။နိုင်ငံပိုင်းဆော်ဒီပရက်စ်အေဂျင်စီကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အစည်းအဝေးအသစ်မှာစစ်စင်ရေးတွေကိုညှိနှိုင်းဆောင်ရွက်ဖို့ရီယက်မြို့တော်မှာကုတ်ကဲရေးဌာနထားရှိရေးကိစ္စကိုလည်းထည့်သွင်းထားတဲ့အကြောင်းဖော်ပြခဲ့ပါတယ်။အကြမ်းဖက်ဝါဒဟာလူကုန်တိုက်ခါနဲ့အခွင့်အရေးတွေအထူးသဖြင့်အသက်ရှင်နေထိုင်ခွင့်နဲ့ဘေးကင်းလုံခြုံစွာနေထိုင်ခွင့်တွေကိုအပြင်းထန်ချိုးဖောက်တဲ့လုပ်ရဖြစ်သလိုဖောက်ပြန်တဲ့လုပ်ရဖြစ်တဲ့အကြမ်းဖက်ဝါဒကိုဘလို့အကြောင်းနဲ့မှကျူးလွန်ွက်မရှိဘူးလို့လည်းကြေညာချက်ကဖော်ပြပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာဘုံသဘောတူညီချက်တချို့ရရှိမယ်လို့မျှော်လင့်ကြောင်းပြောဆိုထားတဲ့ဆွေးနွေးပွဲကိုဒီကနေ့မှာပဲရုရှားနိုင်ငံသားဝင်ကြီးဆာဂေးလာဗရော့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဝင်ကြီးနှုတ်တို့ရဲ့ရုရှားနိုင်ငံမော်စကိုမြို့တော်ကတွေ့ဆုံဆွေးနွေးပွဲမှာတော့ဆီးရီးယားပြည်ပခါအစ္စလာမ်ရဲ့အစွန်းရောက် ISIS နဲ့ယူကရိန်းမငြိမ်မသက်မှုတွေကအဓိကအကြောင်းအရာတွေဖြစ်ဆွေးနွေးကြမယ်လို့လည်းသူတို့နှစ်ဦးကပြောဆိုထားပါတယ်ရှင်။ သတင်းချင်းချုပ်ကမှတကီထိုက်ကပြောပြပေးသွားတာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝေအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ24 kHz 13.33 လိုင်းတိုမီတာ40 kHz 9330လိုင်းတိုမီတာ48 kHz 6385လိုင်းတိုမီတာ50 kHz 9999နဲ့လိုင်းလာမီတာ190kilohertz 3905ရောကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင
်
This program has come to you from the Voice of America, Washington.